ဝိညာဉ်တရားစကြရအောင်နည်းနည်းညာကအဆက်ကလေးပေါ့အဲ့ဒီဆက်ကလေးမတော်မီမှာယောဂီတို့ရဲ့မှတ်စုထဲမှာသင်္ကန်းစာတစ်ခုတိုးပြီးတော့မှတ်ကြရအောင်သောတာပန်ဒီဖို့အင်္ဂါ၄ချက်သောတာပန်ဒီခြင်းတဲ့ပုဂ္ဂိုလ်ဟာဒီအင်္ဂါ၄ချက်လိုက်နာမှသောတာပန်ဒီမယ်နံပါတ်1သဗ္ဗုရိသူပနိတယသူတော်ကောင်းကိုမိဝဲစည်းကပ်ခြင်းအဲ့ဒီအင်္ဂါမှာသူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်ကိုဆိုလိုတာလဲဆိုတာလေသိရလိမ့်မယ်ဒီနေရာမှာသူတော်ကောင်းဆိုတာ၅ပါးသီလလုံလုံပုဂ္ဂိုလ်ပြောတာမဟုတ်ပါဘူးဒါနပြုတဲ့ယုံပုဂ္ဂိုလ်ပြောတာမဟုတ်ပါဘူးမေတ္တာပွားတဲ့ယုံဘုံတော်ပွားတဲ့ယုံပရိစိတ်တဲ့ယုံဘိုးတော်တွေပြောတာမဟုတ်ပါဘူး။ဘုန်းကြီးတဲ့ဘုန်းကြီးတွေပြောတာလည်းမဟုတ်ပါဘူး။ထွေရပေါက်တွေပြောတာလည်းမဟုတ်ပါဘူး။ဘယ်လိုပုဂ္ဂိုလ်လဲဆိုလို့ရှိရင်ယုတ်တရားနံတရားအပေါ်မှာငါဆိုတဲ့ဒိဋ္ဌိကွာသွားအောင်ဟောပြောပြသနိုင်တဲ့ပုဂ္ဂိုလ်ကိုဒီနေရာမှာသူတော်ကောင်းလို့ယူပါတယ်။အဲ့ဒီသူတော်ကောင်းကိုစီကံမှာပါ။တခြားသူတော်ကောင်းမဟုတ်ပါဘူး။နံပါတ်2တတ္တမသဝနာအဲ့ဒီသူတော်ကောင်းဟောတဲ့တရားကိုစိတ်ဝင်တစားနာယူမှတ်သားရမယ်ဒါလည်းအရေးကြီးတယ်များသောအားဖြင့်ဥဒ္ဓနုယောဂီတို့တရားလည်းလုံးကြပြီဆိုရင်တရားနာတဲ့ဘက်ကအင်မတန်အားနည်းတယ်တချို့ဘလောက်ချင်းအဆုံးရောက်သွားတယ်လဲဆိုရင်အိုးတရားထိုင်ပြီးတာပဲနာစရာမလိုပါဘူးစီရောက်သွားတယ်အင်မတန်မားတယ်မှတ်တာပေါ့တရားမနိုင်ဘယ်တော့မှသောတာပန်မကြည့်ဘူးဒီတော့လောကမှာတရားမနာပဲနဲ့ကိုယ်ဘာသာကျင့်ပြီးတော့မဘုကိစ္စပြီးသွားတဲ့ပုဂ္ဂိုလ်ဟာနှစ်ယောက်ပဲရှိတယ်ဘယ်သူတွေလဲဆိုတော့ပိစေကဗုဒ္ဓနဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်ပါပဲဘုရားငယ်နဲ့ဘုရားကြီးပေါ့သူတို့နှစ်ဦးပဲတရားမနာပဲနဲ့ကိုယ်ဘာသာကျင့်ပြီးတော့တရားရတယ်မဘုကိစ္စပြီးကြတယ်ကျန်တဲ့ပုဂ္ဂိုလ်အားလုံးဟာတရားနာမပဲသောတာပန်တည်တယ်။သောတာပန်ဒီမသက္ကရာကံဒီမသက္ကရာကံဒီမလည်းအနာဂံဖြစ်မှာအနာဂံဖြစ်မှာအယံနာကိစ္စပြီးပါမှာ။ဒါကြောင့်ယောဂီတို့ဟာဘယ်လိုဆရာတော်မျိုးကတရားဟောခေါ်နာယူပါကိုယ်ကုံပြောမယ်။ဘုန်းကြီးမဟုတ်သီလရှင်ဟောလဲနာပါ။လူပုဂ္ဂိုလ်ဟောလဲနာပါတဲ့။ဘုရားတရားပုဂ္ဂိုလ်နာတာမဟုတ်တရားကိုနာတာ။ဒီတော့အဲ့ဒီတရားမနာရင်ဘလောက်ဒီနေနာလဲဆိုရင်ဘုရင်တို့32ဘုံမှာယောဂီတို့ဘုသူတာမှတ်လိုက်ပေါ့သောတာပန်မတည်တဲ့ဘုံတစ်ဘုံရှိတယ်အဲ့ဒီဘုံဟာလုံးဝသောတာပန်မတည်ဘူးဘယ်ဘုံလဲဆိုလို့ရှိရင်အရူပဇမ4ဘုံပေါ့အထက်ဆုံးဘုံပဲသူတို့ဟာယုတ်တရားမရှိဘူးနံတရားစိတ်စေတသိက်ပဲရှိတယ်ဒီတော့နာစရာနာမပါဘူးပေါ့နာဆိုတဲ့ယုတ်တရားရှိမှတရားနာလို့ရမှာသူတို့မှာယုံမရှိတော့နားမရှိဘူးနားမရှိတော့တရားနာလို့မရဘူးဒါကြောင့်အဲ့ဒီအတုကမြမဘုံဟာလုံးဝသောတာပန်မတည်တဲ့ဘုံတဲ့ဒီကကြောင့်မှဖွင့်ပြတော့ပရတောခောတပိစယအဘာဝတော်သူတို့ဘာထံကတရားမနာရလို့သူတို့သောတာပန်မတည်တာဒါကြောင့်တရားနာဖို့ကအင်မတန်အရေးကြီးတယ်နံပါတ်3အင်္ဂါကယောနိတော်မနတိကာရနာထပြီတဲ့တရားတွေမိမပြေအောင်မကြာခဏဆင်ခြင်ရမယ်နှလုံးသွင်းရတယ်အဲ့ဒါဟာသောတာပန်ဒီဘုတတိယအင်္ဂါပဲကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်နဲ့ဆင်ခြင်ရတယ်ပေါ့နှလုံးသွင်းရတယ်ပေါ့ဥပမာတနည်းအားတရားဟောလိုက်တယ်ဘောနအဆင်းယုံနဲ့ပတ်သက်ပြီးတော့ပေါ့နောက်ပြင်းညက်ပေါ်မှီပြီးတော့လောဘဒေါသမောဟဖြစ်ပုံဆိုပြီးတော့လူတရားကိုမြင်ရင်လူဆိုတဲ့ပြင်းညက်ယောက်ျားမင်းမဆိုတဲ့ပြဉ္ညာပေါ်တင်းပြီဆိုရင်နှိမ့်သက်တော့လောဘမနှိမ့်သက်တော့ဒေါသနှိမ့်သက်ဒီလည်းမဟုတ်မနှိမ့်သက်ဒီလည်းမဟုတ်ဘဲနဲ့လူပဲယောက်ျားမင်းမပဲလို့အမှန်မှားပြန်တော့မောဟဝိပဿနာအမြင်နဲ့မကြည့်ရင်လောဘဒေါသမောဟသုံးမျိုးဖြစ်တယ်လို့ပြောပြလိုက်တယ်အဲဒီရင်ဝိပဿနာအမြင်နဲ့ဆိုငါမြင်တာဟာအစင်းရုပ်ကိုမြင်တာပဲလို့ပရမတ်အပေါ်ဒါဉာဏ်တက်ရောက်သွားရင်ယောက်ျားမိန်းမလူဆိုတဲ့ပြညာကြီးကွာကြသွားတယ်လူဆိုတဲ့ပြညာကြီးကွာကြသွားတာ ਨੇ
ကျင့်ရက်ကိုမှီပြီးမှဖြစ်ရတဲ့လောဘဒေါသမောဟတခုမှဖြစ်တော့ဘူးလို့သင်ပေးလိုက်တယ်။အဲယောဂီတို့ကိုယ်ပညာနဲ့ဆင်ခြင်ကြည့်ဘွားကနေပေါ်လာလိမ့်မယ်။အဲလိုဆင်ခြင်ရတယ်။ဟုတ်သားပဲ။လက်တွေ့ဆင်ခြင်ကြည့်လိုက်တော့ပေါ်လာတာပေါ့။အဲလိုယောနိတော်မနဲ့ဒီကာရနှလုံးသွင်းဆင်ခြင်မှုလည်းရှိရတယ်တဲ့ပြင်မထားရဘူး။နံပါတ်၄သောတာပန်တရားမေအင်္ဂါကဓမ္မနုဓမ္မပฏิပတ်တိအခါအားလျော်စွာလဲရှုပွားရမယ်။ရှုပွားတဲ့နောက်ယောဂီတို့ဒါကိုနမူနာတော့တင်ထားပါပြီ။ဘာကိုပဲမြင်လိုက်တဲ့နဲ့ခန္ဓာ၅ပါးအနေစအမြဲမရှိရှုလိုက်ရမယ်။အတန်တစ်ခုခုကြတာနဲ့ခန္ဓာ၅ပါးအနေစအမြဲမရှိ။အနတ်တစ်ခုခုရတာနဲ့ဘာမှပြချမစင်စားနဲ့ရှုတတ်တော့ခန္ဓာ၅ပါးအနေစနားလည်တဲ့ခန္ဓာ၅ပါးဖြစ်ပြသွားပြီပေါ့မြန်မာလို့ဆိုရင်။အစားတစ်ခုစားလိုက်တဲ့နဲ့ခန္ဓာ၅ပါးအနေစလက်တွေ့ရှုပါတဲ့။လည်းနဲ့ပဲတီတီခြေနဲ့ပဲတီတီကိုယ်နဲ့ပဲတီတီတင်ပါနဲ့ပဲတီတီဖြစ်လိုက်တာနဲ့ခန္ဓာ၅ပါးအနေစရှုလိုက်ရမယ်။ဒါဆိုတခုကျောက်တွင်းမိတာနဲ့ခန္ဓာ၅ပါးအနေစလို့ရှုလိုက်ရမယ်တဲ့။အဲ့လိုလက်တွေလည်းရှုတဲ့။အဲ့ဒီ၄ချက်နဲ့ညင်ယောဂီတော်ကသောတာပန်တည်လိမ့်မယ်။ဒါရင်ဒီသင်္ခါရပြင်မနေ့ကအဆက်သွားကြရအောင်။မနေ့ကအဆက်ကယောဂီတို့ရဲ့ပထဝီချက်ကိုဦးဇင်းတို့ထားပြနေတယ်။မာတဲ့သဘောလေးပြလိုက်တာကြီးနာရီကနေပြီးတော့တခါတည်းထုလိုက်တော့ကြီးပြားဖြစ်သွားတယ်။အဲ့ဒီကြီးပြားကိုသွားဆန့်ကြည့်တော့လေယောဂီတို့ကြီးမာတဲ့သဘောမတွေ့ရဘူးလား။တွေ့ရတယ်တဲ့။ဒီတော့မိကုံးတစ်ခုမှာအဖြေနှစ်ခုမှာတယောက်ကကြီးနာရီကမာတယ်။တယောက်ကပထဝီဓာတ်ကမာတယ်ဒီလိုဆိုထားတယ်။ဇကားတစ်ခုခံခံလိုက်တော့ကြီးနာရီကမာယိုးမှန်ရင်ကြီးနာရီပြောက်ရင်မာတာပြောက်ရမယ်ဒီလိုစကားခံထားတဲ့အတွက်ကြောင့်အခုကြီးပြားဖြစ်သွားတော့ကြီးနာရီပြောက်သွားပြီသွားဆန့်ကြည့်တော့ယောဂီတို့မာသဘောပြောက်ကြလားမာသဘောရှိတယ်အဲ့ဒီမာသဘောဟာဘာတတ်လဲဒီတော့ယောဂီတို့အဲ့ဒီကြီးနာရီဆန့်ကြည့်လို့မာတဲ့သဘောဟာကြီးနာရီကမာတာလားပထဝီဓာတ်ကမာတာလားမယုံလက်တွေ့ပဲနောက်ယောဂီတို့ခန္ဓာကိုယ်ကိုတင်ပေးလိမ့်မယ်ပြီးတော့ကြာတယ်။ဒါလည်းပဲအဲ့ဒီအန္တဘုဒ္ဓဇေကညင်ဦးမှာပဲယောဂီတို့ကြောင်းတော်ကန်းလို့ခေါ်တယ်ပေါ့အန္တဘုဒ္ဓဇေကဉာဏ်မြင်ကန်းနေတာလေမန္တမျက်စိအသားမျက်စိတော့မြင်တယ်ညာနာမျက်စိဉာဏ်မျက်စိကကန်းလို့ဒီတော့သူတွေကဒါလည်းဆက်ညင်းတယ်ဒါလည်းပဲတဲ့ကြီးပြားကမာတာဒီလိုလာပြန်တယ်ဘယ်သူတက်ကမာတာမဟုတ်ဘူးတဲ့အေးဒါဆိုရင်ကြီးပြားကမာယိုးမှန်ရင်ကြီးပြားပြောင်းရင်မာတဲ့သဘောပြောက်ရမယ်မင်းအဲ့ဒါကိုလက်ခံရမယ်လက်ခံတယ်လက်ခံတော့ယောဂီလေးကြီးပြားကိုလုံနေတဲ့အရေးကျိုးအဲ့ဒါနောက်ပုံစံကိုလည်းတောင်းတော့ယောဂီတို့ကြီးကလေးဖြစ်မသွားဘူးလားကံယောဂီတို့ကြီးပြားဆိုတဲ့ပြဉ္ညာရှိသေးရဲ့လားကံယောဂီများအဲ့ဒီကြီးကလေးကိုသွားဆန့်ကြည့်တော့မာသဘောတွေ့မှာဩမာတဲ့သဘောတွေ့တယ်ဒီတော့ယောဂီတို့စောစောကအန္တပုရုဇဉ်ပြောခဲ့တယ်လို့ကြီးပြားကသာမှန်ရင်မာယိုးမှန်ရင်ကြီးပြားပြောက်ရင်မာသဘောပြောက်ရမယ်အခုကြီးပြားပြောက်သွားပြီမာသဘောပြောက်ခဲ့လားဒါဆိုရင်အန္တပုရုဇဉ်ထင်တယ်လို့ကြီးပြားကမာတာဟုတ်သေးရဲ့လားဟုတ်ပါဘူးဗျာဘယ်တက်ကမာတာဟုတ်ပါဘူးဩယောဂီတို့ညံနေအများကြီးကျင့်လာပြီဩဟုတ်တာပေါ့ဒီကြီးခဲဆိုတာလည်းရှိမှကြီးပြားဆိုတာလည်းရှိမှမရှိပဲပဲပြည်ညာဆိုတာပြောင်းလဲနေတာပဲတကယ်ကြီးတရားကမာသဘောသူကပထဝီတက်ဟုတ်လားရှိနေတာပဲသူကတော့ပြီးတော့ဒါလည်းပဲသူကပြောမှာဒါလည်းပဲကြီးခဲကမာတာပဲတဲ့မလျှော့ဘူးအဲ့ဒါလိုမလျှော့ရင်ယောဂင်များသူ့ကိုမလုပ်ရမလဲဆိုတော့ဒါဆိုလို့ချင်းကြီးခဲကမာယိုးမှန်ရင်ကြီးခဲပြောက်ရင်မာသဘောပြောသဘောပြောက်ရမယ်လက်ခံတယ်လက်ခံရင်အဲ့ဒီကြီးကဲကိုဖြောက်ကြုံမှာတခါတည်းအဲ့ဒါလုံနေထည့်ပြီးတော့စက်တဲ့နဲ့ဓာတ်တွေဆက်ကျူလိုက်တဲ့အခါမှာကြာတွေဖြစ်သွားပြီ။ဘာဖြစ်သွားပြီတို့။ကြာတွေဖြစ်သွားတယ်။ဒါယောဂီတို့ကြီးကဲလေးကြီးသေးရဲ့လား။အဲ့ဒီကြာတွေသွားဆန့်ကြည့်တဲ့အခါမှာယောဂီတို့နူးညံ့တဲ့သဘောပြော့တဲ့သဘောလေးမတွေ့ဘူးလား။သူကရောပါတတ်တော့ကံယောဂီတို့ပြာတာဖြစ်သွားတယ်ပထဝီဓာတ်မာသဘောလေးပြောက်ကြလားအေးယောဂီများအဲ့ဒါအဲ့ဒီသဘောလေးဟာပထဝီဓာတ်ပဲနောက်ဆုံးယောဂီတို့အဲ့ဒီပြာတွေကိုမြေကြီးတဲ့တူမြုပ်၄ငါးနှစ်ချင်းမှသွားပေါ်ခြင်းမြေကြီးတွေဖြစ်မနေဘူးလား အဲ့ဒီမြေကြီးကိုယူပြီးတော့ကန်ချင်းရောမာသဘောပြော့သဘောတခုမတွေ့ရဘူးလားကန်ယောဂီတို့ဒါဆိုရင်ပြည့်ညက်တွေကတော့အမျိုးမျိုးယောဂီများပြောင်းနေတာပဲကြီးနာကြီးကနေပြီးတော့ကြီးပြားကြီးပြားကနေပြီးတော့ကြီးကဲကြီးကဲကနေပြီးတော့ကြီးပြားကြီးပြားကနေမြေကြီးလို့၅မျိုးတိတိကျောက်ပြောင်းနေတယ်ယောဂီတို့ရဲ့မာသဘောကတော့ရှိနေတာပဲမဟုတ်လားအေးယောဂီများအခုပြောင်းသွားတဲ့ပြည့်ညက်တွေကတခုမှမရှိဘူးဉာဏ်နဲ့သိရမှာပေါ့မန္တမျက်စိနဲ့တော့သောသောကပြည့်ညက်တွေကရှိတယ်ဉာဏ်နဲ့မျက်စိကြတော့မာသဘောပဲရှိတယ်ပါပဲရှိတော့ယောဂီညာအဲ့ဒါကဥပမာပေးလိုက်တာဒါဟာဝိပဿနာမဟုတ်သေးဘူးယောဂီတို့ကိုယ်ပေါ်တင်မှဝိပဿနာလို့ခေါ်တယ်အခုကိုယ်ပေါ်ပြန်တင်မယ်ယောဂီတို့ခန္ဓာကိုယ်ပြန်ပြီးတော့ဉာဏ်လေးစက်လိုက်စမ်းတကိုယ်လုံးကိုတန်ယောဂီတို့အဲ့ဒီတကိုယ်လုံးကိုယောဂီများရင်ဒါဒီဒီညာယောဂီတို့တခုဆက်ပြောအောင်မယ်ဒီတော့ယောဂီတို့အဲ့ဒီကြီးနာရီလေးကိုယောဂီများကြီးတကိုယ်လုံးကန်ကြည့်တဲ့အခါမှာယောဂီတို့မာသဘောလွတ်တဲ့နေရာလို့ရှိရလားမရှိပါဘူးယောဂီတို့ဘယ်နေရာကန်ကန်မာသဘောရှိတယ်မို့လားမရှိပါဘူးဒီတော့ယောဂီတို့ဒါပထဝီဓာတ်ကအပြည့်ပဲအဲ့ဒီမာသဘောပထဝီဓာတ်ကအရှိတရားကြီးနာရီဆိုတာရှိကိုမရှိဘူးယောဂီတို့ဉာဏ်နဲ့မအဲ့လိုပြတ်သားကြည်နိုင်ဆိုတဲ့ပြညာကမရှိတဲ့သဘောတရားမာသဘောဆိုတဲ့ပထဝီဓာတ်ကရှိတဲ့သဘောတရားဟုတ်လားယောဂီတို့အေးယောဂနာဒါဟာဉာဏ်နဲ့သိရတာဉာဏ်မျက်စိနဲ့ပါသိမှာယောဂီတို့အသားမျက်စိနဲ့သိပါမလားသိပါဘူးယောဂီတို့ဒါကြောင့်ဆရာကောင်းလို့လည်းပြောတာအဲ့တော့ခုကိုယ်ပေါ်တင်ရအောင်ယောဂီတို့ခုခန္ဓာကိုယ်ကြီးကိုလူလို့နာမည်မတတ်ဘူးလားတချို့လည်းယောက်ျားတချို့လည်းမိန်းမပေါ့တတ်လိုက်ကြတယ်အဲ့ဒီလိုလူပဲထားပါကြပါစို့အဲ့ဒီလူကိုယောဂီများတကူလုံးကြောက်စမ်းကြည့်မယ်ဆိုရင်ကောင်းလို့အယိုးလိုနေရာတွေစမ်းမိရင်မာတဲ့သဘောလေးမတွေ့ဘူးလားအသားလိုဦးလိုကလေးသာလိုနေရာစမ်းပြီးတော့ပြော့တဲ့သဘောမတွေ့ဘူးလားယောဂီတို့အဲ့ဒီတော့မေခွန်းလေးထုတ်ကြပေါ့အဲ့ဒီလိုလူကိုစန့်ကြည့်လို့မာတာဟာဘသူကမာတာလဲလို့မေခွန်းထုတ်ရဒီကယောဂီတို့ပရမဉာဏ်မရှိတဲ့အန္တပုထုဇဉ်ဆိုရင်လူကမာတာပြောတာဒီလိုမဖြေဘူးလားဖြေပါဘူးအေးယောဂီများလူဟာမာလို့ပြောလို့မရဘူးဘာဖြစ်လို့လဲတဲ့ယောဂီတို့စာတွေးနဲ့ပြန်ဆေးအောင်ပြီးတော့မှငါတွေးသွားမယ်ယောဂီတို့ပရမဘယ်နှပါတယ်တို့၄ပါဘသူတွေတုံးစေစေတသိယုံနိဗ္ဗာန်အဲ့ဒီ၄ပါးထဲမှာလူဆိုတာပါသလားမပါဘူးမပါရင်လူဟာပရမတ်လားပြည့်ညက်လားပြည့်ညက်ဆိုရှိတဲ့တရားလားမရှိတဲ့တရားလားယောဂရုမရှိတဲ့တရားကမာလို့ပြုတ်လို့ဖြစ်ပါမလားဒီအဲ့ဒါစာတို့နဲ့ခေါ်လိုက်တာပဲဟောဟုတ်တာပေါ့လူဆိုတာရှိမှမရှိပဲပဲမရှိရင်ဘယ်မာလို့ရမလဲဘယ်ပြုတ်လို့ရမလဲရှိတဲ့တရားကသာမာယာပြုတ်အောင်မှာသာသယောဂီတို့ရှိတဲ့တရားကပထဝီဓာတ်ပေါ့။ဟောရှိတဲ့တရားကပါပါလေ။အေးယောဂီများဒါပထဝီဓာတ်ကမာတာပထဝီဓာတ်ကပြော့တာ။ဆိုတော့ယောဂီတို့ကကြည်တန်းဘဝဆက်ဆက်ကမှားလိုက်ကြတာ။မရှိတဲ့လူမရှိတဲ့ယောက်ျားမင်းမကြီးပေါ့ရှိထင်းလို့။ရှိတဲ့အခုဒီနေ့ဟောနေတဲ့ပထပရမတ်ပထဝီဓာတ်ကြတော့ဟောလာမြေကြီးလောက်တာကြားဘူးတာ။ဒီလိုမာတော့ပြော့တော့ကောင်းကောင်းသိချာမချဘူး။အဲ့တော့ယောဂီတို့ရဲ့အမြင်အယူဆတွေဟာဖျားနဲ့ကြိုးချင်းကပ်နေတယ်ယောဂီတို့ရဲ့။ဒါယောဂီတို့ကချင်းတယ်တဘုံဆိုတာယောဂီများကတဏှက်ကံပြီးတော့ဟုတ်လားပုံကံမှတဘုံနဲ့ယောဂီတို့မဟုတ်ဘူးသူ့ရဲ့ဝါဒသူ့ရဲ့ဇကမယုံရင်တဘုံပဲယောဂီတို့ဟာဖယားဇကဣရိယမနာခြင်းအချိန်ရနေပြီးတော့ဟိုးဘဝတစ်ချောင်းကလုံးဝမယုံခဲ့ကြဘူးဘုရားကစေစေတသိယုံနိဗ္ဗာန်ခြေသားခြေသမီးတို့ပရမ၄ပါးသာရှိတယ်ကျန်တဲ့လူယောက်ျားခွေးကျက်ဝဲတောတောင်ရေမြေစရာဒီပညာတွေကမရှိဘူးဘုရားကဒီလိုသူရဝါဒကိုပြတယ်။ယောဂီတို့ကုထုဇဉ်တွေကပြောင်းမြန်မဟုတ်ဘူးစိတ်စေတတဲ့ယောနပရမ၄ပါးကမရှိဘူး။အယောက်ျားမင်းမလူဆိုတာကရှိတယ်။ဒီတန်းယောဂီတို့ဖယားဝါဒယောဂီတို့ဝါဒကျူရဲ့လား။အေးအဲ့ဒါကြောင့်ယောဂီများခြင်းကဝါဒုတဲသူမကဖယားတွေပွင့်တော်တယ်ယောဂီတို့ဒီကဖယားနဲ့ကြိုးချင်းတက်တယ်လို့ဖယားတိုင်းနဲ့ကြိုးချင်းတက်လို့အခုချိန်တည်းအောင်ယောဂီတို့အန္တပုထေနဝါကမလွတ်တာ။အခုယောဂီတို့ဝမ်းသာကြလွတ်ပြီနော်။ဒီဒီအော်ငါတို့အခုမှကြည်တယ်ဖယားဝါဒနဲ့အတူတူဖြစ်ပြီးငါတို့ဖယားကိုပုံကံခဲ့တဲ့ တဘုံနေပဲလို့ယောဂီများကိုယ့်ကိုယ်ကိုဒီနေ့မှတဘုံမှန်းသိရတယ်ဟုတ်လားအစိုးရကအကြောင်းကြားရအောင်ပါခင်ဗျားတို့ခင်ဗျားတို့ကဖရာကိုပုံကန်တဲ့တဘုံနေပေါ့ဗျာဒီတော့ယောဂီတွေအခုပုံမကန်ကြနေတော့အခုဖရာကပြပြီဒီတော့ယောဂီများအဲ့ဒီခန္ဓာကိုယ်ကိုလူစန့်ကြည့်တော့မာတဘောပြောတော့လို့မေခွန်းထုတ်တော့ဘယ်သူကမာတာလဲဆိုတော့အန္တပုထုဇဉ်ကဘလို့ဖြေတော့လူကမာတယ်လူကပြောတယ်တဲ့ဟောဒီတရားကိုသိတာတဲ့သုလသောတာပန်ပုထုဇဉ်ကြတော့ဘယ်တက်ကမာတာတဲ့အဖြေတူရဲ့လားမတူဘူးယောဂီတို့ယောဂီတို့အဖြေမတူတော့ဒါတရားသူကြီးကဆုံးဖြတ်ချက်ချပေးရမှာပေါ့တကယ်တကယ်တော့ယောဂီများကြီးစောစောကစာတဘောနဲ့စာတွေးနဲ့ကြည့်လို့ရှိရင်တော့ပထဝီတက်ကမာတာပြောတာမသေးကြဘူးလားအေးလူဆိုတာမရှိတဲ့ပြညတ်တွေကဘယ်မှာမာလို့ပြောလို့ရမလဲပထဝီတက်ကမာတာပြောတော့သူ့ရောယောဂီတို့ပထဝီတက်ကအတုံးလုံးခဲပြရစီရရှိရလားသူ့ရောသဘောတရားလေးလေပြလို့မရဘူးဉာဏ်လေးနဲ့ပဲသိရတာယောဂီကြီးနဲ့ယောဂီတို့ဘယ်လောက်ခက်တယ်လဲဒီတရားဟာအဲယောဂီများဉာဏ်မရှိရင်လေအဲကြောင့်မဉာဏ်ပုံဉာဏ်မရတာဉာဏ်နဲ့ဥဒ္ဒနတို့ဒီဝိရိယတို့တတိတို့သမာဓိတို့ကနောက်လိုက်ပညာကခေါင်းဆောင်ပညာမရှိရင်အဲ့ပုဂ္ဂိုလ်ကတရားကိုမရတော့ဘူး။နောက်ယောဂီတို့မတ္တာဖို့တဲ့အန္တရာယ်၅ပါးကြတော့ပူတိလာလိမ့်မယ်။ဉာဏ်ပညာကဘယ်လောက်ရေးကြည့်လဲ။ဝိပဿနာဉာဏ်ပညာလောက်ဆိုတာအဲ့ကျန်ပူနားလည်လာလိမ့်မယ်။ဒါကြောင့်ဘုရားယောဂီတို့ဘုရားရှိစားကလေတရားမဟုတ်ဘူးလို့စိတ်ဖြစ်သွားစေတယ်ဘုရားရှင်ကိုယ်တော်မြတ်ကြီး။သူကဒီတရားတွေသူတို့ဘုရားဖြစ်သွားတော့သူဒီတရားတွေခက်တယ်လေနည်းနည်းပဲ။ပရမတ်တွေခက်တယ်မရှိတဲ့ပြည့်ညက်တရားအတော်လုံးဖိတ်ပြီးလို့ရှိတဲ့ပရမတ်ကတခုမှပြပြန်မရှိဘူးသဘောတရားတွေကြည့်ပဲအဲ့တော့ဒါဟာသဘောတရားလေးပဲဟုတ်လားအတော်လုံးဖိတ်ဆိုဘာမှမရှိဘူးငါမရှိဘူးယောက်ျားမရှိမိန်းမမရှိဘုရားကဟောဖို့ငါတော့ပင်ပန်းတော့မယ်တဲ့ငါရဲ့ပရမတ်တရားတွေကခက်ခဲနဲ့နဲ့လူတွေကညာကထိုင်းမှိုင်းအာယုံ၅ဘက်ကလိုက်စားငါတရားဟောလေပင်ပန်းယုံမယ်ထင်ပါရဲ့မဟုတ်တော့ပါဘူးလို့စိတ်လျှော့သွားသေးတယ်။အဲ့ဒါတဟံပရိပြမကြီးအမလီလောကကြီးတော့ပြည့်စည်တော့မယ်ဆိုတခါလဲလာလျှောက်ရှားတယ်။မြတ်စွာဘုရားဟောပါဗျာတဲ့လူတွေဟာသုံးမျိုးသုံးစားရှိပါတယ်တဲ့။တချို့အရှင်များထင်တယ်လို့ပဲလုံးဝပါရမီလည်းမရှိဉာဏ်လည်းမရှိတဲ့ပုဂ္ဂိုလ်လည်းရှိပါတယ်ဗျာတဲ့။တိုးတော့အဲ့ဒီပုဂ္ဂိုလ်တွေကအရှင်ဘုရားတရားနာရင်ပါရမီလေးရှိလာပါလိမ့်မယ်။ယောဂီတို့မမှန်ဘူးလား။အဲ့ယောဂီတို့ပါရမီရှိတဲ့ဒီလိုတရားကိုနားမယ်ဟုတ်လား။ဒါမှပါရမီရှိသွားမှာတဲ့ဓမ္မပတိမြာမှာရှောင်နေတာခင်ဗျာ။မြတ်စွာဘုရားတဲ့တချို့ပုဂ္ဂိုလ်ကတော့ပါရမီတဝက်တစ်ပြည့်လောက်ရှိပါတယ်ခင်ဗျာ။အဲ့လိုပုဂ္ဂိုလ်ကြတဲ့မြတ်စွာဘုရားဟောတဲ့တတ္တိပရမတ်ဒီခန္ဓာတွေနာပြီးရင်ပါရမီပြည့်သွားပါလိမ့်မယ်ခင်ဗျာ။သူတို့တွေအကျိုးမရုပ်ပါဘူးတဲ့။တချို့လည်းမြတ်စွာဘုရားလူလောကသာနေကြတာဉာဏ်ပညာကြီးမားကြပါတယ်။ကိလေသာတွေနည်းပါးကြပါတယ်ခင်ဗျာတဲ့။လူတိုင်းကိလေသာလည်းမကြီးမားပါဘူး။လူတိုင်းလည်းပဲဉာဏ်မထိုင်ပါဘူးတဲ့။အဲ့လိုပါရမီပြည့်ပြီးသားပုဂ္ဂိုလ်တွေကြတော့လည်းပဲမြတ်စွာဘုရားတရားနာပြီးချက်ချင်းပဲမဉ္ဇဉ်ပူဇဉ်တွေရပြီးတော့သောတာပန်တဂရကအနာဂတ်ရဟန္တာတွေဖြစ်ကြပါလိမ့်မယ်ဘုရားမြတ်စွာဘုရားတရားမဟောပဲမနေပါနဲ့ဟောတော်မူပါလို့တဏှာပတိယမကြီးကြောင်းမှန်ရတယ်အဲ့ဒီမှာဘုရားရှင်ကိုယ်တော်မြတ်ကြီး45ဝါဟောတယ်ပေါ့ဗျာခုဒါယောဂီတို့ဒါမြတ်စွာဘုရားကိုကိုရင်းစားပြီးတော့၄ဆောင်ဝင်ပြောပြတာဘယ်လောက်ခက်တဲ့တရားလဲလို့ဒီတော့ယောဂီတို့အခုခန္ဓာကိုယ်ပေါ်တင်တော့ယောဂီများအဖြစ်နှစ်ခုဖြစ်တော့သူ့ကိုပြောပေါ်အေးမင်းပြောသလိုအန္တပုရုษင်လူကသာမာယိုးပြော်ယိုးမှန်လူပြောက်ရင်မာသဘောပြော့သဘောပြောက်ပါမယ်အဲ့ဒါကိုမင်းလက်ခံသလားလက်ခံနဲ့လက်ခံလူကိုဖြောက်ပေါ်ယောဂီတို့ရဲ့ခန္ဓာကိုယောဂီများကိုစိတ်ကူးနေပေါ်ဗျာဒီအားမှာငရုဆုံးကြီးတဲ့ထည့်ပြီးတော့အယူတော်ထောင်းလိုက်တဲ့ယောဂီတို့ရဲ့အသားလုံးလုံးလိုက်တော့အလုံးကြီးဖြစ်မသွားဘူးလားဟုတ်ပါဘူးခင်ဗျာအဲ့ဒီအဲ့ဒီအလုံးကြီးကိုလမ်းမှာချ၊ကံယောဂီတို့စောစောကလူဆိုတာရှိသေးလား?မရှိ
ပါဘ
ူး။ယောက်ျားမင်းမဆိုတာရှိသေးလား?မ
ရှိ
ပါဘူး။အသားလုံးကြီးဖြစ်မသွားဘူးလား?မ
ရှ
ိပါဘူး။အေးအသားလုံးဆိုတဲ့ပြည့်ညက်ကိုပြောင်းသွားပြီ။ကံယောဂီတို့စောစောကစကားကလူကသာမာယိုးပြော်ယိုးမှန်လူပြောင်းရင်မာတာပြောတာပြောင်းအောင်အခုလူပြောင်းသွားပြီ။အဲ့ဒီအသားလုံးကိုသွားစံကံမာတဘောပြော်တဘောတခုကိုမတွေ့ဘူးလား?မ
ရှိပါဘူး။
အဲ့ဒီယောဂီတို့လူကမာရာပြောတာဟုတ်သေးရဲ့လား ဘယ်သူကမာရာပြောတာတို့ယောဂီတို့ရှင်းလာပြီဒါလည်းသူကငင်းပြန်တယ်ဒါလည်းပဲတဲ့အသားလုံးကြီးကမာရာပြောတာပေါ့ယောဂီတို့ငင်းလာတော့ကြော့ရဲ့လားမကြော့ဘူးနော်မကြော့ဘူးအဲ့တော့ ဒီပြေးတဲ့တည်းလည်းအငင်းတန်တဲ့ပုဂ္ဂိုလ်လည်းပါလိမ့်မယ်အဲ့တော့လူငယ်များလည်းပါတယ်သူကပြောလိုက်အောင်မဖြစ်သင်္ကန်းစာလေးပေါ့တို့ရဲ့မကောင်းတဲ့အကျင့်ကလေးပါကျန်တဲ့ပုဂ္ဂိုလ်လည်းသင်္ကန်းစာယူတတ်အောင်ပေါ့ဆိုတော့ပြောသူများအမှားသိတော့ကိုယ်အမှားဖြစ်တော့ဘူးပေါ့ဥစဉ်မှငငယ်ကမကောင်းတဲ့အကျင့်တစ်ခုရှိတယ်အဲ့ဒါယောဂီတို့တခြားဘာမှမဟုတ်ဘူးအငင်းတန်တဲ့အကျင့်ပါခြင်းကိုယ်ကဒါအငင်းတန်တာအဲ့ဒါဘယ်သူနဲ့မှမတည့်တာများတယ်အပေးကန်းတော့ရှိပါရဲ့ငင်းတာလည်းကိုမတည့်ဘူးဒီနေ့ငင်းတယ်ကိုတော်တော်ဘာနဲ့အခုဦးဇင်းတို့ယောဂီတို့ဒီသုဏတာမဇ္ဈမယောဂီတို့ပြီးလေးကမင်းကြီးကသုဏတာမောင်မြားကြည့်တော့ဒူးလေးဆိုတာတွေ့ဘူးတယ်မို့လားအဲ့ဒါယောဂီတို့ဦးဇင်းကဒူးလေးလို့ပြောတာဟိုမြင်းညာဘက်ကကိုတော်မှုတ်ဘူးတဲ့လေးဒူးတဲ့လာငင်းတယ်သိလားအခုတော့ကပါဒူးလေးလေးဒူးငင်းတော့ထာနှစ်ပန်းလုံးကန်နေပဲပေါ့လေအဲ့ဒါဦးဇင်းကသာပေဓမ္မဆိုတော့နေုံအရှင်ဘုရားစကားတရားစာတယ်ကိုတပြည့်တော်စာထောက်ထားပြမယ်ဆိုပြီးတော့အဲ့ဒီနှစ်တန်းလားသုံးတန်းလားယောဂီတို့ပါပါတယ်ဆရာဆန်းရေးတော်ကောင်အခန်းဆိုတာဟုတ်တယ်မဟုတ်လားအေးအဲ့ဒီထဲမှာဆရာဆန်းတပုံတွေကဒေါ်လိုင်းတက်တာတွေကအင်္ဂလိပ်တက်တွေတွားတက်တဲ့တော့အဲ့ဒီမှာဒူးလေးတို့လှမ်းတို့ပါတာကိုဗျာဒီတော့ဦးဇင်းကဝမ်းတာတဲ့ငါတော့နိုင်မဟာပေါ့ဒီသူ့ကိုတွားပြတယ်ဒီမှာကိုတော့ကြည့်လို့စကားတရားစာတယ်ကိုချင်းများဆက်မငင်းနဲ့တော့မှဒေတန်းတို့ဒါအစိုးရရိုက်တဲ့စာအုပ်ဒီမှာဟောတွေ့တာမယ်ဒူးလေးလို့ရေးထားတယ်ဆိုတော့တကယ်သူယောဂီညာကြီးဦးစင်းကစာထောက်ထားပြတယ်အနိုင်မရသင်ဘူးလားမရဘူးခုမရဘူးတေးပဲကြာသွားတယ်အဲ့ကိုယ်ကပြောတယ်အဲ့ဒါအားတဲ့ပုံနှိပ်တိုက်ကမှားရိုက်ထားတာတဲ့ခိုင်ဘာတတ်နိုင်တယ်ဆိုတော့ယောဂီတို့ငင်းတာမကောင်းဘူးတိလားဦးစင်းစိတ်တွေပြိုးတော့သူ့လေးနှပန်းလုံးကျင်သွားတယ်နောက်စဉ်းစားတယ်မဟုတ်သေးပါလားငါတော့မိုက်တာပဲဒါငင်းတော့ငါဘာအကျိုးရှိတော့ဘာမှအကျိုးမရှိဘူးမိတ်ဆွေပြက်တာဖတ်တယ်ဟုတ်တယ်မလားယောဂီတို့တို့တော့ဘာမှအကျိုးမရှိဘူးငင်းတာလူမောများတဲ့မိတ်ဆွေပြက်တော်ပြီဒီနေ့အစားငါဒီငင်းတဲ့အကျဉ်းကိုဖျောက်ပြီးယောဂီတို့ခုထိမငင်းတော့ပါဘူးမယုံလားပြောကြည့်ဟုတ်လားအရှုံးပေးငင်းတော့ဦးပြီးသွားတယ်ပြီးတော့မကောင်းတဲ့အကျဉ်းပါပဲတဲ့နောက်လေဒီဆရာတော်ရဲ့လည်းသုံးပါဘူးတဲ့ဒါယောဂီတို့မှတ်ဖို့ကောင်းတယ်အငင်းတန်တဲ့ပုဂ္ဂိုလ်တွေပေါ့ကျောင်းသား၂ယောက်ငင်းကြတဲ့သာသနာ4000နဲ့သာသနာ5000ငင်းတော့ယောဂီတို့အဲ့ဒါသုညံနေတော့ခါတဲ့ဆရာတော်ကခေါ်တယ်မင်းတို့ဘာငင်းကြတော့ပြီးတော့သာသနာ4000နဲ့သာသနာ5000ငင်းတယ်ဗျာဆိုတော့ဆရာတော်ကအဲ့ဒါဆို4000တမပြန်နေဆိုတော့5000တမထိုင်နေမှောက်ကွာဆိုယောဂီများ3ရက်လောက်ရက်လိုက်တဲ့တင်ပါဦး5000တမမကြည့်နိုင်ဘူးရှင်ဘုရားတဲ့ဒီပြီတော့ရန်ဒီပြီတော့မှားလို့ဒါမို့မင်းကမှန်နေတဲ့မှန်ရင်မလုပ်ရတော့ဘုရားတဲ့မင်းစဉ်းစားကြည့်ဘောကွာတဲ့သာသနာအနည်း5000ဆိုတာဘုရားဘာသာတိုင်းကြည့်တယ်တဲ့အဲ့တော့မင်းတို့ဘုရားဘာသာပြီးတာပြီးတော့သာသနာအနည်း5000သိတဲ့လူကဒီသာသနာအနည်း5000မှမသိတဲ့ဘာမှတန်ဖိုးမရှိတဲ့ကောင်းတယ်သွားငင်းလို့ရိုက်တာဟုတ်လားယောဂီတို့ရုပ်ရည်တချို့ရုပ်တော့ဘာမှတန်ဖိုးမရှိဘူးငင်းတာပဲရှိတာဟုတ်လားဘာမှအနှစ်သားလည်းမရှိဘူးပညာလည်းမရှိဘူးအနိုင်ကြီးလို့ငင်းတာအဲ့လိုပုဂ္ဂိုလ်သွားငင်းကိုပါသိခါကြတယ်ဟုတ်လားအဲ့ရုပ်တော့မငင်းနဲ့ကိုယ်စဉ်ကိုယ်တွေ့ပေါ့ဒီရုပ်တော့ခုအာနာပုဒ်တွေကငင်းနေကြပြီဒါလည်းပဲအသားလုံးကမာတာပြောတာဘောတဲ့သူကမလျှော့ဘူးမလျှော့ယောဂီတို့အဲ့ဒါကိုဒါတခါပြန်ပြီးတော့စကားကန်ရမှာပေါ့အေးမင်းပြောတယ်လို့အသားလုံးကမာရိုးပြော်ရိုးမှန်ရင်အသားလုံးပြောက်ရင်မာရာပြောက်တော့ပြောက်ရမယ်ဆိုယောဂီအဲ့ဒီအသားလုံးကိုလေအစစ်စစ်မောမောဖွဲ့ပြီးတော့မိတိုက်တဲ့အခါယောဂီများပြားတွေဖြစ်မသွားဘူးလား။ဒါယောဂီတို့အသားလုံးရှိသေးရဲ့လား။ဆိုတော့ယောဂီတို့အဲ့ဒီပြားကိုသွားတို့ကြည့်ထိကျင်နုညံ့တဲ့သဘောပြော့တဲ့သဘောမတွေ့ဘူးလား။ဒါယောဂီတို့ပထဝီဓာတ်ကပြားဖြစ်တဲ့အထိပြောက်ကြလား။ဒါဆိုရင်အန္တကုဒ္ဒေရှင်ပြောတယ်လို့အသားလုံးကမာရာပြောက်တာဟုတ်သေးရဲ့လား။ဘယ်သူကမာရာပြောက်တာဟောယောဂီတို့ယောဂီတို့ဒါအတိမှန်သွားပြီ။နောက်ဆုံးယောဂီတို့အဲ့ဒီပြားတွေကိုမြေကြီးတဲ့သွားမြုပ်လေးငါးနဲ့ရှိမှသွားဖို့ရင်မြေကြီးတွေဖြစ်မသွားဘူးလား။ဖြစ်ပါပါဘူး။အဲ့ဒီမြေကြီးကိုထိကြည့်တို့ကြည့်ကန်ကျင်ရောမာသဘောပျော်သဘောတခုမတွေ့ဘူးလား။ဖြစ်ပါပါဘူး။ဒါယောဂီတို့ပရမတ်ပရိဝရဟတကယ်ရှိမနေဘူးလား။ဖြစ်ပါပါဘူး။ဒါတယောဂီတို့အဲ့ဒီပရမတ်ပရိဝရယောဂီများကြီးမာတဲ့သဘောလေးနဲ့ပျော့တဲ့သဘောလေးပါနဲ့ပါတော့။ယောဂီများကြီးအတုံးအလုံးကြီးများဟုတ်သလား။အကြီးပတ်တယ်များဟုတ်သလားမှန်ပါဗျာအမောအမွားတယ်များဟုတ်သလားမှန်ပါဗျာအယောင်ဆင်းတယ်များဟုတ်သလားမှန်ပါဗျာယောဂီတို့ရေညံနဲ့ပဲမြင်ရတဲ့မာသဘောနဲ့ပြော့သဘောလေးဟာဘာတက်လဲမှန်ပါဗျာယောဂီများအဲ့ဒါပရမပေါက်တယ်လို့ခေါ်တာပဲပြောယောဂီတို့ဒါဆိုယောဂီများအခုယောဂီတို့တစ်ကိုယ်လုံးကိုယောဂီတို့ပြန်ပြီးတော့ညံနဲ့စမ်းစမ်းယောဂီတို့ညံနေတော့ခန္ဓာကိုယ်ပြန်ဆက်လိုက်အတွင်းရောအပြင်ယောဂီများညံလက်ကလေးနဲ့ပေါ့စမ်းကြည့်ယောဂီတို့တန်ယောဂီများမာတဲ့သဘောပြော့တဲ့သဘောလွတ်တဲ့နေရာယောဂီညာကြီးအထက်တစ်ထောက်စာတော်ရှိရဲ့လားရှိပါဘူး။ဟိုးယောဂီတို့မာတဲ့သဘောပြော့သဘောအပြည့်မလားမှန်ပါဘူး။ဒီယောဂီတို့ ယောဂီတို့ရဲ့ကိုယ်မှာဟုတ်လားယောဂီတို့တကယ်ရှိတာကတော့ပထဝီဓာတ်ပါပဲ။ဘာပဲရှိတာ
။
ဒါကလူဆိုတာရှိသေးလား ။မာတဘောနဲ့ပျော့တဘောဘာနဲ့ပ
ါ
။ယောက်ျားမင်းမရှိသေးလား ။ဘာနဲ့ပါ။ယောဂီတို့လက်တွေခြေတွေရှိသေးလား ။ဘာနဲ့ပ
ါ
။ခေါင်းတွေကိုယ်တွေရှိသေးလ
ား
။ဘာနဲ့ပါ။အသေးအသားအရည်တွေရှိသေးလား
ရှိပါ
ဗျာ။ဒါနဲ့ပါတ
ော
့။ဥရိကလေးသားတွေရှိသေးလား
ရှ
ိပါဗျာ။ဒါနဲ့ပါတ
ော
့။ဟောရုပ်တို့ခြေစမ်းရုပ်တို့အဲ့ဒါတုံညတလို့ခေါ်တယ်။တုံညဖြစ်သွားပြီ။ရုပ်ရင်အဲ့ဒါအနတ္တပေါက်သွားတာပေါ့။ဘာမှမရှိတော့ပါလား။ဩဖုတ်သားပဲ။ဒါကြောင့်ဘုရားကမင်းတို့မင်းတို့ခန္ဓာကိုယ်အနတ္တဘာအနေသားမှမရှိဘူး။ဟုတ်တာပေါ့။သဘောတရားလေးရှိတာပါလား။လက်လည်းမရှိဘူးလူလည်းမရှိယောက်ျားမင်းမမရှိလက်ချေမရှိကိုယ်မရှိခေါင်းမရှိအသေးအသားအရေးအကျိုးဆိုတာမရှိဥပ္ပိတာတော့မရှိယောဂီတို့ရေပါနဲ့ပါလေ။ဩလက်ဆက်တတ်တော့ရုပ်တက်ဆိုတာလည်းငါတို့ထင်ခဲ့တာကအလုံးကြီးအတုံးကြီးအခိညာပဲဟုတ်လို့တော့လက်ဆက်တတ်တော့မာတဲ့သဘောလေးနဲ့ပြော့တဲ့သဘောလေးပဲစိတ်တည်းလေးခေါ်တဲ့နန္ဒရားဟာလည်းအာယံမသိတဲ့သဘောတရားလေးပဲအခုငါတို့အမေမွေးတွေအခုကျင်နေအောင်ငါတို့ကအလုံးကြီးတုံးကြီးထင်နေတဲ့ခန္ဓာကိုယ်ရုပ်တရားကလည်းပဲယောဂီတို့သဘောတရားလေးပဲလက်စားတတ်တော့ငါတို့မှာတကယ့်အရှိကတော့သဘောတရားရှိတာပါလားအတုံးအလုံးအခဲအရေးပတ်အမှုမှာဘာမှမရှိယောက်ျားမင်းမမရှိပုဂ္ဂိုလ်တရားဝါမရှိငါသူဝါမရှိအကြောင်းအကြောင်းဖြစ်နေတဲ့ယုံနဲ့နံအယုံနဲ့နံကလည်းကြတော့သဘောတရားပဲဒါယောဂီတို့ဉာဏ်နဲ့ပြန်သားမသွားဘူးလားယောဂီတို့အဲ့ဒီကြက်သားမှုယောဂီတို့ရင်သာမန်မထင်နဲ့နော်အရိယာဖြစ်နေတဲ့ကြက်သားမှုဟုတ်လားယောဂီတို့ဖြစ်တဲ့ယောဂီတို့ဒါယောဂီတို့အားကြစရာတစ်ခုထပ်ပြောမယ်အရာဦးဇင်းတို့ဒီဓမ္မဗဒအထက်ကရာရရပါပဲဂန္ဓိဘေဒကလို့အမည်ရတဲ့ကပတ်နဲ့ယောဂီတို့အံ့ဩတဲ့ဦးဇင်းကယောဂီများကပတ်နဲ့တွေလေရန်ကုန်မှာပေါ်တာဦးဇင်းကခုမှမှန်တယ်ဘုရားလက်ထက်ကရာရှိတာသူကသူများကြီးကအလစ်တုတ်သမားကပန်းနဲ့သမားပေါ့ရုပ်တို့ဘလောက်မှန်ရနေကြည့်နော်သူဟာတာဝတိမျိုးထဲမှာနေတယ်အဲ့ဒါညညဒီတော်ကြောင်းလာပြီးတော့တရားနာတဲ့ယောဂီတွေကြာလာလာနှိုက်တာသူကပတ်စံခုခုပြေးတာပေါ့အဲ့ဒါတခါမှသူတရားလည်းမနာဘူးတဲ့ရုပ်တို့ကဖျားရှိမှနော်ဘလောက်တောင်းရရဖို့ကောင်းတယ်လေရုပ်အဲ့ကမှမဲ့ပုဂ္ဂိုလ်တွေအများကြီးတယ်ရုပ်တို့ဖျားနေတူတယ်အလကားပဲသူတို့တခါမှလည်းတရားမနာတော့သူလူတွေကြည့်တယ်ပေါ့ဘယ်ပုဂ္ဂိုလ်တရားအောင်ကြမလဲတရားအောင်ကြတဲ့အချိန်မှာပတ်စံထားတော့သူကြီးတာပဲ။ဒီတဲ့ယောဂီတို့သူဘုရားကိုသူဖူးမိသွားတယ်။အဲ့တော့မြတ်စွာဘုရားယောဂီတို့အရင်အင်မတန်တတ်ပေတာကိုယောဂီတို့ရဲ့။ယောဂီတို့32ကမြတ်စွာဘုရားလောက်တတ်ပေတာရှိပါ့။ရှိပါဘူ
း။
ယောဂီတို့တတ်ပေဆိုတာဒါစာသုံးပေါ့လား။ယဉ်ကျေးအောင်သုံးတာ။ယောဂီတို့အရက်စကားနဲ့ပြောရင်အလှဆုံးလို့ပြောတာဟုတ်လားယောဂီတို့။ရှိ
ပါဘူး။
ယောဂီတို့ဘုရားလောက်လှတာလောကရှိမလား
။
ရှိပါဘူး။ယောဂီတို့ရှင်းသားလေဘုရားကယောဂီတို့ဘုရင်ပထမညာဟောတယ်ဒီနပါရင်ဖြစ်လိုက်တာခေါင်းတွေပြန့်လူတွေမျက်စိတွေဖောက်လူအသွေးတွေဖောက်လူဟောလူခဲ့တာလေအဲ့ဒီဒါနသီလဟောလာသူ့ရဲ့ပါရမီ၁၀ပါးကုသိုလ်တွေကဒီဘုရားနောက်ဆုံးဘုရားအဲ့တော့သူကယုံနာမဖြစ်တော့ဘူးနိဗ္ဗာန်သွားတော့မှာဆိုတော့လေလူတို့ပြောလို့ရှိရင်တော့ပါရမီတွေကငါအရင်ကျိုးပေးမယ်ဟာသူကအရင်ကျိုးရတာကတည်းကသူအလူရဲ့ကျိုးပေးတော့ခါတယ်အလှဆုံးဖြစ်သွားတာပြီးတော့ယောဂီတွေကအခုဒီနေရာသတိရတော့ပြောချင်တာကယောဂီများအခုသူတွေလေဘယုတ်တုခဘုရားကိုရင်ကိုးကွယ်ကြတယ်ဒက္ခိဏသာခါဆိုဟုတ်လားယောဂီတို့ရှိတယ်မော်လားရ
ှိပါ
ဘူးအဲ့ဒါတနေ့ကဟိုရှင်မင်းကဘုဘုဆရာရဦးစင်ပြောတယ်ဦးစင်လေးရိုးတယ်စိတ်မကောင်းလိုက်တာသိလားဆရာတော်တတိတော်ဟိုတဲ့ဒကမတယောက်ကတဲ့ဘုရားပုံလာပြီးတော့မှားတယ်တဲ့ဒါကြီးဘလို့မှားတုံးဆိုကျမဟိုတဲ့ခါကုန်ကုန်ဘုရားကြီးထုပေးပါငါတဲ့တတိတော်လည်းဘုရားတဲ့ခါကုန်ကုန်ဘုရားဆိုတော့ငါလည်းမတူဘူးပါဘူးဆိုတော့နောက်ပါကြီးစဉ်းစားမိတယ်တဲ့အဲ့ဒါဒါကိနာတာကောင်ရတရားပေါ်တာဟုတ်တယ်အဲ့ဒီပုံပဲဒီမျိုးကြီးတို့ဘုရားခါကောင်းကောင်းဘုရားတယ်ဘုရားခါရတကယ်ကောင်းအောင်လုပ်ထားတာကိုငါတို့ဆက်ကြည့်အောင်တိုးမနေဘူးလားဘုရားတော်ဒါယောဂီတို့မလုပ်တင်ဘူးလုံးဝအဲ့ပုံမထူးတင်ဘူးယောဂီတို့အဲ့ပုံယောဂီတို့ကယောဂီတို့တတ်ပဲရဲ့လား လားရဲ့လား ဘုရားဘုရားတော်လက်ခါကြတဲ့ပုံကြီးမလုပ်တင်ဘူးအဲ့မသိခင်တော့လုပ်ပါနော်ဒီလိုလုပ်တာအပြစ်မရှိပါဘူးဟုတ်ငါတို့ကိုယ်ကွယ်တယ်ယောကိုယ်ကွယ်တာပြည့်မရှိပါဘူးကုသိုလ်ရပါတယ်ဒါကိုဘုရားအမှန်နဲ့ပေါ့ဒါမှလည်းတို့အခုလိုဆရာပြောပြီးလို့သိရင်တော့မလုပ်တင်တော့ဘူးဟုတ်လားဩငါတို့မြတ်စွာဘုရား ဒုပဝိလန္တဘယ်သူနဲ့မှမတူအောင်တတ်ပေတာငါတို့ခုတဲ့ဘုန်းကြီးကဖရာကိုသိခါချတယ်လို့ဖြစ်နေတယ်ဘာသာချတယ်မြင်မင်းတို့ဖရာကဒီလိုခက်ခါကုန်းကြီးပဲလားကုတ်တူကြီးလာမိလို့ချင်းဘယ်လောက်သိခါကြမလဲဒါကြောင့်အဲ့လိုဘုန်းကြီးယောဂီတို့လုံးဝနောက်ဆိုဘယ်တော့မှမထူပါနဲ့ထူပြီးတော့ထားပါလားအသေးလည်းမထူခိုင်းနဲ့ဘာမှဝယ်လဲမဝယ်နဲ့တော့မတုံးနဲ့တော့ပေါ့အဲ့ဒါအကောင်းဆုံးပဲဖရာသိခါအများကြီးကြပါအဲ့ဒါကိုရုပ်တို့ကြည့်အဲ့ဒီဒါကဏဘယ်တကသူဖရာကိုခုတော့ကြီးညိုသွားတယ်မလီပက်ပလိုက်တာကြည်တန်းငါညာနဲ့သူများကြည့်လာလာခိုးနေတာဖရာတခါမှဖူးဒီနေ့မှဖူးမိတာမလီတက်ပလိုက်တဲ့ဖရာပါလားရုပ်တို့သူမျက်စိကခွာလို့မရတော့ဘူးအဲ့မှာတင်တရားဝင်နာပြစ်သွားတယ်ဗျာရုပ်တို့ဖရာကခုဦးစင်းတို့ပြတဲ့တရားပဲပြတာပေါ့အဲ့တော့တရားလဲဆုံးအောင်ဩသူတော့ဘောပေါက်သွားတယ်ဆက်ဆံတတ်တော့ဒီကံငါကငါဒီအကောင်ကြီးရှိတယ်ထင်နေတာဘယ်ဟုတ်လို့တော့တိတတ်တဲ့စိတ်ကလည်းတိတဲ့သဘောတရားလေးပဲနန္တရားကလည်းရုပ်ကလည်းပဲဩသူကလည်းပဲဓာတ်ကလည်းပထဝီဓာတ်ဆိုမာသဘောနဲ့ပျော်သဘောလေးပဲဘာမှအကောင်အထည်အလုံးအဖက်အရင်မှအမုံမွားဆိုတာမရှိပါလားငါဆိုတာလည်းမရှိသူဆိုတာမရှိယောက်ျားမင်းမကြီးပုဂ္ဂိုလ်တော်ကမရှိပါလားလို့ယောဂီတို့ကြီးဒေဋ္ဌိနဲ့ဝိသုကိတာပြုတ်သွားတယ်အဲ့မှာယောဂီတို့သောတာပန်တည်တယ်ဗျာ။ဘာဖြစ်သွားတော့ကြီး။ဟုတ်ကဲ့အဲ့ကြမ်းမှာယောဂီတို့လုံးဝမခိုးတော့ပါဘူးဗျာ။ဒါရင်ယောဂီများမှတ်ထား။ငါဘဒေတာတကယ်လုံးရင်ဝိပဿနာတရားသာနာကြအားထုတ်ယောဂီတို့တရားရမှသီလတကယ်လုံးတာဟုတ်လား။ဒါပေမဲ့ယောဂီတို့တကယ်မလုံးဘူးအောက်နေရတာ။အလင့်တော့လှုပ်ချင်သေးတာပဲ။အဲ့ဒါတရားရရင်တော့လုံးဝကိုမလှုပ်ချင်တော့ဘူး။ဒါကြောင့်တရားနဲ့တိုင်းရတယ်။သောတာပန်တကယ်တည်ပြီးတော့ရင်လုံးဝငါဘသီလဖောက်ပြန်နေစေမရှိတော့ဘူး။ပေါ်ကမလာတော့ဘူး။ဘုရားတရားတန်ခါကိုအသက်နဲ့လဲပြီးတော့ကိုယ်ပွေပါလေအဲ့ဒါဟာသောတာပန်ရဲ့ဂုံတ္တိပေါ့အဲ့ဒါယောဂီများအောင်ဆက်ပြီးတော့နာကြလို့ပြောနေပါတယ်ယောယောဂီတွေဥဒ္ဓနာဒါတို့ယောဂီများကြီးမိမိရဲ့ရုပ်ခန္ဓာပြန်ကြည့်တော့ယောဂီများဒါဆိုရင်သဘောတရားလေးပေါ့ဟုတ်လားယောဂီတို့အဲ့ဒီသဘောတရားလေးယောဂီများကြီးဘလောက်ပြက်တယ်လဲဆိုရင်အဲ့ဒီဆိုတော့ငါသဘောပြော့သဘောတရားယောဂီတွေတစ်စက္ကန့်မှာအချိန်ပေါင်းဂရီ9880ကျော်ပြနေတာအားကြောင့်ခန္ဓာငါးပါးအနိစ္စဒါဆိုရုပ်အနိစ္စကိုယုတ်တာယုတ်နဲ့ပတ်တဲ့ယုတ်တင်ချွေးရင်ပေါ့ဆိုတော့ဒီလိုသိစိတ်၆ပါးကယုတ်တယ်သူကတစ်စက္ကန့်မှာအချိန်မောင်းဂရိတသိန်းပြက်တယ်ယုတ်လို့မမြင်ဘူးလားရှင်ဘုရားရေအဲ့လောက်ပြက်နေယုတ်လို့ဘာလို့အပြီးမသိပဲနဲ့ဆက်ပြီးတော့ရှင်နေတဲ့တော့ဆိုတော့ယုတ်ကြီးတို့ကြီးပြက်တာကမြန်တယ်လို့ဖြစ်တာကလည်းမြန်တာကိုဗျာဟုတ်လားအစာထိုးလို့ဘာဖြစ်လို့အစာထိုးလို့ယုတ်ကြီးတို့ချက်ချင်းအပြီးမသိတာဗျာတို့ပြက်တာကဆက်တက်ပြက်နေတာပဲအဲ့လိုယုတ်တရားနန္ဒယောဂိညာရေခဏတိုင်းပြက်နေတာကိုစာလို့ကြတာခဏိကမရဏလို့ခေါ်တယ်ခဏတိုင်းပေခြင်းတော့ဟုတ်လားဒီယောဂိတို့ဝိပဿနာတော့မှတ်ထားပေါ့ကိုယ်သေးကိုကြည့်တာပေါ့နော်ဒီတော့ယောဂိတို့အဲ့လိုဒီသဘောတရားကိုယောဂိတို့သိသွားလို့ရှင်ရင်ဒီနေရာမှာယောဂိတို့ဒီပြက်ပေါ်ကိုနမူနာပေးကြရအောင်အခုယောဂိညာဒီမှာဖျားနေတယ်ထွန်းလိုက်ပေါ့နော်ရုပ်ခုမှလည်းထွန်းလိုက်လမ်းကြည့်လိုက်ပေါ့ခြေတော့ပုံအောင်အဲ့တော့ဒါအခုဒီကြောင်းနိုင်ကိုထွန်းတဲ့အချိန်ကိုဒါရှင်းနိုင်ကိုပဲထားပါတော့ထွန်းလိုက်တယ်တော့ကြောင်းနိုင်ယောဂီတို့ရှင်းနိုင်ခွဲပြီးတစ်စက္ကန့်သုံးပုံ10မိနစ်သွားကြည့်လေယောဂီများဒီကြီးတော့ကိုမတွေ့ရဘူးလားတွေ့ရတယ်ရှင်းနိုင်ဟုတ်လား35မိနစ်သွားကြည့်လေဒီကြီးတော့ကိုမတွေ့ရဘူးလားအပေါ်ရန်ကြည့်တော့ယောဂီများကြီးဟုတ်ဒီနေ့တော့ဟာတစ်ဆက်သေးပါလားဟုတ်လားဒီတန်းတော့နေဆုံး3နာရီလောက်ကြာတယ်ဒီတော့ဒီနေ့ဟာ3နာရီပြည့်ပြီဟုတ်လားမပြည့်စည်းပဲနဲ့တည်တယ်လို့မန္တမျက်စိအသားမျက်စိနဲ့ကြည့်ယောဂီတို့ဒီလိုမထင်ရဘူးလားအေးယောဂီတို့ကဉာဏ်မျက်စိနဲ့ကြည့်အောင်ကံယောဂီများကြီးခု7နာရီခွဲမှာထုံးတဲ့မိဟာယောဂီတို့အဲ့ဒီ7နာရီခွဲမှာတင်သေးသွားပြီ7နာရီချိန်မှာလူလောင်တဲ့ဖရမ်းတဲ့သူများပြောကြသွားပြီမရှိတော့ဘူး။ဒါဆိုရင်ရှင်းနိုင်ခွဲပြီးတစ်စက္ကန့်သုံးဖို့10မိနစ်မှာလောင်နေတဲ့မိရအရှင်ပြရဗယ်မိလေယောဂီတို့နောက်ထပ်ဖရောင်းသားကိုလောင်နေမိဟုတ်လားယောဂီတို့။အေးယောဂီများကြီးအဖြစ်ချက်ကမြန်တယ်ယောဂီများအပြောင်းအလဲကမြန်တော့ယောဂီတို့မှလည်းမိကိုတစ်စက်သေးထင်တာ။ဒါကြတော့ယောဂီများရှင်းနိုင်ခွဲမှာလောင်နေမိတယ်ရှင်းနိုင်ခွဲမှာတည်းညင်းသို့တော့နောက်ထပ်အခုပြောင်းကမြန်လောင်အကြီးတော့တစ်စက်သေးဖြစ်တော့ကဘယ်အောင်ထပ်လောင်လဲ။ရောယောဂီများကြီးဟောဖျောင်းတိုင်းလဲကောင်းတာငြိမ့်သွားတာပေါ့ဒီတမ်းပဲယောဂီတို့ဥစ္စာတို့ခုယုတ်တရားနန္ဒယောဂီနှမျိုးလုံးပေါ့အမြဲတမ်းပြက်နေတာယောဂီတို့အမြဲတမ်းပြက်နေတာနန္ဒရားကတစ္ဆကံမှာဂရေတသိယုတ်တရားကတစ္ဆကံမှာဂရေ9880ကျော်
ဒါပေမဲ့အဲ့ဒါကိုအမြန်ကြီးပြန်နေတာ။အဲ့ဒါတတိတော်တို့ဘာဖြစ်လို့အဲ့လိုပြန်နေတာကိုရှင်ပြချက်ချင်းမသေးတော့ဆိုပြီးသောကပြေတယ်လို့ပဲအစားထိုးနေလို့ပြက်တာမြန်တယ်လို့ဖြစ်တာကလည်းအမြန်လိုက်ပြီးတော့ဖြစ်ပြနေရတယ်တဲ့။ဒါကြောင့်များအပြီးမသေးတာ။ယောဂီများဦးဇနုယောဂီတို့ခန္ဓာကိုယောဂီတို့အပြက်ဆိုတာယောဂီများနားခြင်းများရှိရလား။ယောဂီများကြီးဆက်တိုက်ပြက်နေတာတော့နားခြင်းမရှိဘူး။တစ်စက္ကန့်မှနားခြင်းမရောက်ယောဂီတို့အဲ့နေသူကပြက်နေတာပဲ။ယောဂီတို့စားနေသူကပြက်ယောဂီတို့သွားနေသူကပြက်နေတာပြက်တဲ့အချင်းညံနာဘူး။နားခြင်းကိုမရှိဘူး။အဲ့ယောဂီများကအဲ့ဒါကိုသိပြီးတော့ယောဂီတို့ကြီးခန္ဓာငါးပါးအနိစ္စတော့မဟုတ်ယုံနာအနိစ္စလို့ရှိသွားတာ။အဲ့ဒါကိုဉာဏ်နဲ့သိပြီးတော့ဒါဆိုယောဂီများသောသောကမင်းကစခဲ့တဲ့မေခွန်းလေးပြန်ဖြေအောင်ပြီးတော့သစ္စာလေးပါဝင်ပုံလေးပြောမယ်ပေါ့နော်။ဒီယောဂိညာကြီးသစ္စာလေးပါးဝင်ပေါ်အရင်ပြောအောင်။မင်းကဥစဉ်ပြောခဲ့တယ်။မြတ်စွာဘုရားတရားဟာယောဂီတို့သစ္စာလေးပါးလွတ်တာဘယ်တော့မှမရှိဘူး။ဇတုသစ္စာဝိနိမုတ်တော်ဓမ္မောနာမနတ္ထိ။သစ္စာလေးပါးလွတ်တဲ့တရားမရှိဘူးတဲ့ဘုရားဟောတဲ့တရားတွေကသစ္စာလေးပါးပါတာကြည့်တယ်။ဒီတော့ဘလို့ပါတယ်လဲတဲ့။အဲယောဂိညာအခုကျောနာယောဂိညာပြည့်စည်တာကိုတွေ့ရပြီ။ရှုနေပြီပေါ့။ယုံနာနေစာယုံနာအမြဲမရှိနဲ့အဲ့လိုရှိတော့ယောဂီများကြီးဒီလိုကျတဲ့အခါမှာယောဂီတို့ယုတ်တရားနံတရားကအမြဲတမ်းပြက်နေတာကိုကိုကသိအောင်လှုပ်တာကိုယောဂီတို့မှတ်သားမှာအဲ့ဒါမက္ခသစ္စာတဲ့ယုံနဲ့နံပြက်နေပါတယ်လို့သိအောင်လှုပ်တာနာနေတာအားထုတ်နေတာဘာသစ္စာအဲ့လိုပွားတယ်လို့ခေါ်တယ်ဟုတ်လားကိုယောဂီတို့တရားနာတဲ့ယောဂီမကြီးတခြားလောက်တာလားမကသစ္စာပွားနေတာလားယောဂီတို့သိတာနော်သိအောင်လုပ်နေတာကိုပြီးတော့ယောဂီတို့အခုဘုန်းကြီးကလည်းဟောယုတ်တဲ့နိုင်ယုတ်တဲ့ခန္ဓာကိုပြန်ဆက်တော့ယောဂီတို့ဟောအဲ့ဒီယုတ်တရားနာယောဂီမကြီးဆက်တိုက်ပြက်နေတဲ့ယောဂီတို့သိမသွားဘူးလားသိပါဘူးအဲ့လိုမှတ်ထားကြတာဒုက္ခသစ္စာကိုသိသွားတာဘာလို့သိသွားလဲယောဂီတို့မကသစ္စာကိုပွားတာနဲ့ယုတ်နဲ့နာနဲ့အမြဲတမ်းဖြစ်ပြနေယောဂိနဲ့အနိစ္စကိုမြင်လာသည်ဒါဒုက္ခကိုသိခြင်းဘာကိုသိခြင်းလဲဒုက္ခကိုသိသွားတယ်တဲ့ယောဂိများကြီးဒုက္ခကိုသိသွားရင်ယောဂီတို့မှတ်ထားဉာဏ်နဲ့သစ္စာနှစ်ပါးကလို့လိုက်လို့ဆရာမလို့ဘူးယောဂိတို့ဉာဏ်တော့ကဒုက္ခတောင်သိအောင်လို့ပြောယောဂီတို့ဒီယုတ်တယ်နဲ့နေရအော်ငါတို့ကကြည်စံအလုံးအုံအဖေးကြီးအမြဲတမ်းတည်တယ်ထင်တာဘယ်ဟုတ်လို့တော့လက်ဆက်တတ်တော့ယုတ်တရားနဲ့တရားကိုတစ်ဆက်ကတော့မှမပြတ်မပြက်ဖဲနဲ့မတည်နိုင်ဘူးယုတ်တရားဆိုတစ်ဆက်ကတော့မှဂရေအကျင့်ပေါင်းဂရေ9800ကျော်ပြက်နန္တရားဆိုအကျင့်ဂရေ3000ပြက်နေတယ်ယုတ်တို့ဒီလိုသိပါယောဂီများကြီးနောက်ထပ်ဒီယုတ်နဲ့နံကိုလိုချင်ပါဦးမလားအဲ့ဒါသမုဒယသစ္စာပယ်လိုက်တာပဲယုတ်တို့သစ္စာ3ပါးပါပိုင်းမလားယောဂီများအဲ့လိုဒီယုတ်နဲ့နံကိုမလိုချင်တဲ့သမုဒယသစ္စာဟိုပယ်လိုက်လို့ရှိရင်ယောဂီများကြီးအဲ့ဒီအချိန်မှာခန္ဓာအပ္ပမလာတော့ဘူးမလို့ခြင်းတော့မလာတာပေါ့နော်ဒီတစ်ခိုက်လေးမှာအဲ့ဒါယောဂီတို့အဲ့ဒါကိုခန္ဓာအပ္ပမလာတာဟာនិရောဓသစ္စာပါတဲ့တို့ဆိုင်ယောဂီများကြီးပထဝီတလုံးနာနေတဲ့ယောဂီတို့သစ္စာ၄ပါးအကန့်မသွားဘူးလားဒါကြောင့်မြတ်စွာဘုရားဟောတဲ့တရားမှန်သမျှဒီသစ္စာ၄ပါးတစ်ခါတည်းပါတယ်ဆိုတာမသိကြဘူးလားဒီယောဂီတို့အမှတ်ထားပါဒါကြောင့်ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာလို့နာမည်ရီသိုးနေမှာသစ္စာလေးပါပါတာမဟုတ်ဘူးနော်ဘုရားတို့မပြောလေယောဂီတို့ပါပြီးတာသဘောပေါက်ပြီးသားပဲနာမတက်ဆံမလို့ဘူးနာမတက်တာတော့ပရိယတ်အတွက်ပေါ်လေတက်ပေးရတာပါဒီတော့ဘုရားတို့အဲ့ဒီသစ္စာလေးပါကလည်းပဲလင်္ကာလေးရှိတယ်သစ္စာလေးချက်တပြိုင်နက်မဲ့ဤကိစ္စမှတဲ့လို့ရှိတာတယ်ဆိုကြည့်အောင်သစ္စာလေးချက်တပြိုင်နက်မဲ့ဤကိစ္စမှဒီတော့ယောဂီတို့သစ္စာလေးပါကတရိုက်နဲ့သွားတာဟုတ်လားယောဂီတို့ကသာဟောဒီဖြစ်ပြနေတဲ့ယုံနံသုံးဖို့ခန္ဓာကိုဖြစ်ပြနေတယ်လို့သိပေးလိုက်ခန္ဓာငါးပါးအနေစာဖြစ်ဖြစ်ယုံနေစာဖြစ်ဖြစ်နံနေစာသိပေးလိုက်ွားတယ်ခေါ်ပါတယ်အဲ့လိုွားနေတာသိနေယုံနေတာမဂ္ဂသစ္စာွားတာဒါဆိုရင်ဒုက္ခသစ္စာကိုသိသွားပြီဒုက္ခသစ္စာသိတဲ့နဲ့သမုဒ္ဒေသစ္စာပယ်ပြီးသားသမုဒ္ဒေသစ္စာပယ်တဲ့နဲ့နိဗ္ဗာန်သစ္စာဆက်ပြီးသားပဲသစ္စာလေးပါဒီလိုွားနေတာဒါကသစ္စာလေးပါကြိုက်ဖို့နောက်ယောဂီတို့မနေ့ကပုဒ်စာလေးကအဲ့ဒါကြောင့်ဆယ်ဖိုးကြီးကယုတ်တရားနံတရားအနိစ္စအမြဲမရှိလို့လည်းပြောတယ်။သူအသက်20အရွယ်ကထိုးခဲ့တဲ့ပေါင်ကထိုးခွင်းနေမပြောက်ပါလားလို့ကမ္မထန်ဆရာတွေကိုပြဒနာမိခွန်ထုတ်လိုက်တယ်။အဲ့ဒါဒီမှာအခုဖြေလို့ရပြီ။ယောဂီတို့ညံရင်သွားပြီ။ဖြေရမှာက
မြတ်စွာဘုရားဟောတဲ့ယုတ်အနေစာနံအနေစာယုတ်လည်းအမြဲတမ်းပြည့်နံလည်းအမြဲတမ်းပြည့်လို့မြတ်စွာဘုရားဟောတဲ့ယုတ်သည်ပရမတ်ယုတ်ဘာယုတ်လဲအခုယောဂီတို့နာပြီးသွားတဲ့ပထဝီတဲ့ကဲ့သို့ပရမတ်ယုတ်ယုတ်တူကသဘောတရားလေးမဟုတ်လားယောဂီတို့အလုံးခဲရှိရဲ့လားအရေးဖက်ရှိရဲ့လားမှန်ပါဘူးအမပေါ်မွားရှိရဲ့လားအယောင်ဆင်းနေမြန်ရှိတယ်လားရှိပါဘူး။ဘာသဘောနဲ့ဘာသဘောတဲ့။ဒါကအဲ့ဒါသဘောတရားလေးတွေအဲ့ဒါကအမြဲတမ်းပြည့်နေတာ။ဘုရားကအဲ့ဒီပရမအနိစ္စကိုကြည့်ပြီးတော့ယုတ်အနိစ္စလို့ဟောတာ။ယခုအဖိုးကြီးပု္ပ္ပာထုံနေတာကပြည့်မြတ်ယုတ်ကိုကြည့်ပြီးတော့ထုံနေတာ။ဟောယုတ်တို့သူ့မိကုန်းကတဘာဝမကြတာပါ။သူကဘာယုတ်ကိုကြည့်ထုံတာ။ပြည့်မြတ်ယုတ်ဒီရယောဂီတို့အခုယောဂီတို့ဝိသုဒ္ဓခန္ဓာကိုချက်ချင်းခွဲပြရအောင်။ကဲအခုယောဂီများထိုင်နေတဲ့ခန္ဓာကိုကြီးပြောမယ်ကြိုင်လို့ပြီးတော့မရဘူးလား။ဒါပေမဲ့အဲ့ဒါပြညက်ကိုကြိုင်လို့ရတာ။နော်ယောဂီတို့ပြညက်ကိုယောဂီများကြိုင်လို့ရတယ်ပရမတ်ကိုကြိုင်လို့မရဘူးဘယ်လိုသိတာ။နော်ပရမတ်ယောဂီများသဘောတရားလေးအမြဲတမ်းပြည့်နေတာမဟုတ်လား။ယောဂီများရဲ့တစ္ဆက်ကလောက်တင်ယောဂီတို့ကြိုင်လို့ရမှာပေါ့။အခုယောဂီများယုတ်တရားကတစ္ဆက်ကတော့တည်ရဲ့လား။တစ္ဆက်ကံတော့ဟောရုပ်ရဘယ်လောက်ပြင်နေတာအကျင်ပေါင်းဂရေ9880ကျော်ဒီယောဂီတို့ကံလို့ရပါမလားမရဘူးယောဂီတို့ပထမယုတ်တရားတော့ကံခြင်းကိုမရှိဘူးဒီလိုပဲပြင်နေမနာဘူးတို့ဒါဆိုဒီလိုသွားကံတာဘာကံပြီလို့ဆိုတော့အဲပြည့်ညတ်ယုတ်ကြီးသွားကံပြီတန်ယောဂီမြန်လာသွားတယ်ကြည့်နော်ဘုရင်ဦးနော်ယောဂီတို့အဲ့ဒီပထမယုတ်ကိုယောဂီများဒီလိုယောဂီများပေါက်တဲ့ပုဂ္ဂိုလ်နဲတယ်အယုတ်တို့ဒီဘာဖြစ်တယ်တော့ယုံပြည့်ညတ်ယုတ်ကြီးပြည့်ကျန်ရှုနေရအေးယောဂီများအဲ့ဒီပရမတ်မရောက်ခွင့်နဲ့ပြင်းရဲကိုရှုနေတဲ့ရွေးတဲ့အဲ့ဒီယောဂီကသမထရှုတာလည်းခေါ်ပါတယ်။ရှုတစ်ခါပဲကိလေသာငြိမ်းပါတယ်ကိလေသာမသေးပါဘူးသမထက။ရှုတိုင်းမှာရှုတော့မှပဲငြိမ်းပါတယ်။ယောဂီတို့ပြင်းရဲကယောဂီများကြီးပရမတ်ရုပ်လိုယောဂီများကြီးအမြဲတမ်းပြတ်တာမဟုတ်ဘူး။သူကအချိန်ပိုက်ခါရကြည်တယ်။ယောဂီတို့ဒီပြင်းရဲကိုယောဂီများကပေသွားပြီတဲ့။ယောဂီများပေတဲ့အချိန်မပြတ်သေးဘူး။ငါမြေကြီးတဲ့မြုပ်။ယောဂီတို့၃လနဲ့ရှိတဲ့ယောဂီမပြတ်သေးဘူး။တနေ့တက္ကမိုက်တယောက်လျှောက်တယ်နှစ်ပေါင်း90လောက်ကျရုပ်နဲ့အဲကြောင့်အခုပြောတာအမှုန်လေးဖြစ်သွားတယ်တဲ့တက္ကမိုက်တယောက်သူ့ဖို့ရဲ့အုတ်ခုပေါ့လေသူတို့တရုတ်ထုံးဆန်ရဒီပြန်ပြီးတော့ရည်ညွှန်းအောင်ပေါ့လေအုတ်ခုသွားပေါ်တော့နှစ်ပေါင်း45နဲ့90လောက်ကျတော့အဲဒါယောဂီတို့မြည်ကြီးတွေဖြစ်သွားပြီတဲ့အယူတွေကအကုန်မြည်ကြီးအမှုန်လေးပဲကျန်တော့တဲ့ခေါင်းယူတွေကမြည်ကြီးပေါ့တကယ်မြည်ကြီးပဲအဲ့တော့ဆရာတို့တွေကြည့်တော့ရင်တော့အားတဲ့ဒီမြည်ကြီးရှင်ရွှေတိဆိုတဲ့နေရာမှာတဲ့မြည်ကြီးတွေကမြည်ကြီးတွေမြှောက်တာပြောတဲ့ခါမဟုတ်ဘူးဆရာတော်တဲ့အလုံးကမြေကြီးကိုဖြစ်သွားတာအဲအယူကောင်းတဲ့နေရာတို့ကမြေကြီးအဖြူမော်လေးဖြစ်သွားတယ်ယောက်ယောဂီတို့အခုဦးဇနောယောဂီတို့ဒီကိုကယောဂီများဒါကန်လို့ရတဲ့ကိုကကန်လို့ရတဲ့ယောက်ကပြည့်ညတ်ယောက်ဥဒ္ဒရယောက်လို့ခေါ်တယ်ဒါဟာပရမတ်ယောက်မဟုတ်ဘူးတို့တော့ပရမတ်ယောက်ကကန်လို့ရရဲ့လားကန်ချိန်တောင်ရှိရဲ့လားယောဂီတို့တစ်ဆက်ကန်လောက်10မိနစ်လောက်ပြီးနေရင်တော့ကန်လို့ရအောင်ပါဟုတ်တယ်မို့လားယောဂီတို့ပရမယောဟာတဆက်ကံတော့တည်ရလားမတူယောဂီတို့တဆက်ကံအတွက်မှာကိုပဲအချိန်ပေါင်းဂရေ9800ပြည့်နေတာမနာဘူးယောဂီတို့ဒီတော့ယောဂီတို့ဦးဇင်းတို့ရဲ့ဒီပရမယောကိုယောဂီများကြီးမြင်အောင်ပြောရရင်ယောဂီတို့အမြဲတမ်းကြည့်တဲ့တီဝီနဲ့ဥမာပြရမယ်တီဝီခန္ဓာပြင်ယောဂီတို့ရှိတော့ခလုံးလိုက်တော့ယောဂီတို့ရဲ့အဲ့ဒီတီဝီခန္ဓာပြင်မှာဆိုတော့တေယုတ်ကားတွေပေါ်မလာဘူးလားအရေးတွေပေါ်လာပြီတဲ့ဒါဆိုအဲ့ဒီတွေယောဂီများကသူကယောဂီမတာအရေးပဲသဘောတရားတွေပဲအဲ့ဒီပေါ်လာတဲ့ယောဂီများတေယုတ်ကားတဲ့အယုတ်တွေအကျိတ်တွေကားတွေသွားကန်လို့ရပါမလားမရပါဘူး။ယောဂီတို့ယောဂီတို့သွားကန်လို့ချင်းဖန်သားကြီးပဲကန်မိမယ်။ယောဂီတို့အဲ့ဒီတိုင်းပါပဲဗျာ။ပရမယုတ်ဟာယောဂီများကြီးအခုဦးဇင်းတို့ယောဂီတို့ပြည့်ညတ်ယုတ်သည်ဒီကိုကြီးဟာတီဗီဖန်သားကြီးနဲ့တူတယ်။ယောဂီတို့အမြဲတမ်းဖြစ်ပြတဲ့ပရမယုတ်ကတော့ဆိုတော့အယုတ်တွေနဲ့တူတယ်ဟုတ်လား။ဘယ်လိုကန်လို့မရပါဘူး။အမြဲတမ်းပြည့်နေတာယောဂီတို့အဲ့တော့ယောဂီတို့ကအဲ့ဒီအငြင်းတန်းပြည့်နေတဲ့ပရမယောဂယောဂီညာနဲ့သိပြီးတော့ခွင့်ရရပြီရှိလို့ကျင်ပြားဟုတ်လားယုံဉာဏ်အနေစာလို့ရှင်ရတာပေါ့နော်။နောက်ယောဂီတို့ဒါအဆင့်မြင်တဲ့ခါကျတော့ခန္ဓာ၅ပါးအနေစာလို့ပြောင်းရှိသွား။နောက်ခန္ဓာ၅ပါးဖွဲ့ပြီးအောင်ပါ။ဒါတော့ယောဂီများသိသွားပြီယောဂီတို့ဦးဇင်းတို့ခန္ဓာကိုယ်တစ်ခုလုံးယောဂီတို့ရေဒါအခုဟာပထဝီဓာတ်ကိုရှင်းပြလိုက်တာပေါ့။ယောဂီများအာဘောဓာတ်လည်းဒီတိုင်းပဲဒီသောဓာတ်လည်းယုံဉာဏ်ဒီတိုင်းပဲဘာရောက်တယ်ယောဂီဒီတိုင်းပါပဲတဲ့တခုတည်းယောဂီများကြံတာအကုန်မှတ်စားပြီးတော့ပြီးတော့ပေါ့ဟုတ်လားဆိုတော့ယောဂီများရဲ့အာဘောဓာတ်တခုတော့ပြောပြလိုက်ပါဦးမယ်အာဘောဓာတ်ကလည်းအာကာသတ္တပါပြောပြအာကာသတ္တရဲ့ယောဂီများကြီးဒီရုပ်တ္တမျိုးပေါ့သူကတော့ဒါ အပိုင်းအခြားပြုတဲ့ပရိစ္ဆေရယုလည်းခေါ်ပါတယ်အခုယောက်ျားလက်ငါးချောင်းယောက်ျားတွေမှာအကြလေးကိုမရှိဘူးလားဒီယောက်ျားအာကာသတက်လို့ခေါ်တယ်အာကာသယုတ်ဘုရင်ယောက်ျားမှာယောက်အဲ့လိုပဲယုတ်ကလက်ရှိခုရှိခုကြမှာကလက်တစ်ခုနဲ့တစ်ခုမရောအောင်ချပေးထားတဲ့အကြလေးတွေရှိပါတယ်အဲ့ဒီအကြလေးတွေကိုဒါအာကာသဓာတ်လို့သုံးပါတယ်အဲ့တော့အဲ့ဒီအာကာသရဲ့ယောက်ျားဦးဇနုခန္ဓာကိုယောဂီတို့ယုတ်ခန္ဓာကိုမှာအပြည့်ရှိပါတယ်ဒီတော့ဒီယုတ်ခန္ဓာယောဂီများဒီလိုဖြစ်လာအောင်ယောဂီတို့ဒါမျိုးတွေကိုအများကြီးပေါင်းထားတာပထမယောဂီများကြီးဒီပဋ္ဌမျိုးလို့ခေါ်တယ်ပဋ္ဌမျိုးဆိုတာကာရယထာတွေတွားတဲ့အခါဖုံတွေအပေါ်တက်တယ်ပေါ့ယောဂီတို့မြင်မှုလိမ့်မယ်အဲ့ဒီဖုံမျိုးကိုဒါရထမျိုးလို့ခေါ်တယ်တူတူလေးတွေပေါ့ဒါပထမဆုံးမျိုးအဲ့ဒီမျိုးကိုယောဂီများကြီး36စိတ်တစ်စိတ်ဟာအားဒါသူကဗာမျိုးဖြစ်သွားတယ်လို့ရှိရင်ပြစ်စာတွေမျိုးဖြစ်သွားတယ်ဒီလေးပေါ့ဒါသေးသွားပြီအဲ့ဒီဆိုင်ကိုယောဂီတို့ဘယ်လိုသိနိုင်တယ်လဲဆိုရင်ယောဂီတို့ဒီထယံနေပါတယ်ကာတဲ့အိမ်နေပေါ့နေခင်းအခါမှာအိမ်ုံမှောင်လို့ပြီးတော့ထယံတစ်ပေါက်လောက်ယောဂီအပေါက်တူးတူးလေးပေါ့လက်သေးကုန်လောက်ထားမယ်ဆိုရင်အပြင်ဘက်ကယောဂီတို့နေလေးထိုးဝင်မနေဘူးလားဒါနဲ့အဲ့ထိုးဝင်တဲ့နေတန်းကြားထဲမှာယောဂီတွေအမှုံလေးတွေတွေ့တယ်မဟုတ်လားအေးအဲ့ဒါတိစာတွေမျိုးပဲအာမျိုးတဲ့တယ်သူကသားသေးသွားပြီဘုရားတဲ့ဗန်အဲ့ဒီတိဇာရီမျိုးတမုံယူပြီးတော့36စိတ်တစ်စိတ်ဟာတဲ့အဲ့ဒါအမှုမျိုးလို့ခေါ်တယ်ဘုရားအမှုမျိုးရတာယောဂီမျိုးစင်းနဲ့မမြင်ရတော့ဒါသေးသွားပြီအခုတော့ဇမန်နန္ဒနာဂသိကိတို့ဟီရိုရှိမာတို့အခြားကနေအမှုမျိုးဟောယောဂီအဲ့ဒါပဲအဲ့လိုယူမှာအသေးမအမှုမျိုးခန္ဓာကိုယ်တက်အခုဖြတ်ဝန်းတာမသေးတာပဲအဲ့ဒါအမှုမျိုးဘုံလို့ခေါ်တယ်အဲ့ဒီအမှုမျိုးပဲတပန်ယောဂီတို့ရဲ့အဲ့ဒီအမှုမျိုးကိုယောဂီများရဲ့တစ်စိတ်တစ်ခုယူပြီးတော့36စိတ်တစ်စိတ်ယောဂီများတာပရမအမှုမျိုးတော့အသေးဆုံးပဲအဲ့ကြရုပ်တို့ဘာမှကိုမတွေ့ရတော့ဘူးဘုရားကအနုမြူအားမှာတကူကြီးတဲ့မျက်တွေမြင်ပါလေကမြင်လေတဲ့ပရမဏိမြူကြတော့ဘယ်သူမှမမြင်တော့ဘူးယောဂီတို့အဲ့ဒီဘာမှမမြင်တဲ့ယောဂီတို့ပရမဏိယောဂီမှာတစ်လုံးနဲ့မှာကိုပဲအခုဦးဇင်းတို့ပြန်နေတယ်ပထဝီအာဘောတေသောဝါယောဟောနာကန္နာရတာဩဇာယောမတက်ချေပါယောဂီအဲ့ပါတယ်ဒုက္ခလဒုက္ခလနဲ့ဒါဆိုယောဂီတို့ဦးဇင်းတို့ဒီယုတ်ခန္ဓာကြီးဖြစ်အောင်ယောဂီများအဲ့ဒီပရမဏယောဂီတို့နုမြူပါယောဂီများကြီးများတော့ယောဂီ36လုံးဆုလိုက်လို့ရှင်ယောဂီတို့အနုမြူတလုံးဖြစ်မသွားဘူးလားတပံအနုမြူ36လုံးဆုလိုက်လို့ရှင်ယောဂီတို့တစ္ဆာနေမြူတလုံးဖြစ်မသွားဘူးလားတစ္ဆာနေမြူမြူပေါင်း36လုံးဆုယောဂီတို့ရေရထမြူဖြစ်မသွားဘူးလားအေးယောဂီများအဲ့ဒီရထမြူယောဂီများများစွာဆုတဲ့ကံဟောယောဂီလာဖြစ်တာပါပဲဒါကြောင့်ဥဒ္ဓေယဟိုတော့ဟောယောဂီဟာယောဂီတို့အာဘောတက်ကဖွဲ့စည်းပြီးတာဘယ်သူကဖွဲ့စည်းတာအေးယုတ်အမှောင်ပေါင်းများစွာကိုသူကဖွဲ့စည်းလို့ဒီခေတ်ဖြစ်နေတာဒီယောဂီတို့အဲ့ဒီဦးဇင်းတို့ရုပ်ရုပ်အကြမ်းယောဂီမယ်ကလတ်ကြီးတွေအများကြီးပဲဟိုအာကာသတက်တွေပေါ့နော်ရုပ်တမောနဲ့တမောကြယောဂီတို့သူကတစ်ခုနဲ့တစ်ခုမရောအောင်ကလတ်ကြားထဲမှာခါတယ်ဂျားလေးတွေပေါ့ဗျခံမိထားအဲ့ယောဂီအာကာသတက်လို့ခေါ်တယ်အဲ့ဒါယောဂီတို့ဦးဇင်းတို့ခန္ဓာကိုယောဂီအလုံးကြီးအတုံးယောဂီမယ်အပိတ်ကြီးမှမထင်ပါနဲ့ယောဂီအပေါက်ကြီးအပြည့်ပါပဲအာကာသတက်တွေပေါ့ဒါကြောင့်ယောဂီဦးဇင်းတို့အခုလေတိုက်တဲ့နေရာသွားရင်ယောဂီတို့အေးပတ်မသွားဘူးလားအယောဂိတရာအာကာသတ္တကြာယောဂိတုတွေအေးတက်တွေကဝင်ရဟောဘက်ကိုဖြတ်သွားတာ။အဲကြောင့်ထဲထဲမှာအဆုတ်တွေသွားပြီးတော့အေးပတ်ပြီးတော့ဖြားကြတာ၊နာကြတာ၊နှာစီးကြတာ၊အဆုတ်ပွားကြတာ။အဲဒါဦးဇင်းတို့ခန္ဓာကိုယ်ကတခုမှအမှားကမရှိပါဘူး။အပေါက်တွေအပြည့်ပါပဲအာကာသတ္တတွေ။အမှားကတခုမှမရှိပါဘူး။ဒါဆိုယောဂိညာရုပ်တက်ခြေပါယောဂိတို့ထိုက်တဲ့လောက်သဘောပေါက်သွားပြီပေါ့ဟုတ်လား။ယောဂိတို့ရုပ်တက်ခြေပါသဘောပေါက်သွားလို့ရှိရင်ယောဂိတို့အဲ့ဒါကိုဦးဇင်းတို့ဒီယုတ်နံတစ်ခုရှိတဲ့ခံမအားဒါကို၅ဘုံပြန်ပုံရမယ်တဲ့ဘယ်နှပုံနဲ့၅ဘုံပြန်ပုံယောဂီတို့အဲ့မှာစာရေးလေးကြည့်လိုက်ရအောင်သင်္ကန်းစာလေးခန္ဓာ၅ပါးဆိုတွေ့လိမ့်မယ်နော်ခလိုက်ဆိုရူပခန္ဓာဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာရူပခန္ဓာဝေဒနာခန္ဓာသင်ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာသုကြည်သုံးကောင ယောဂီတို့ရေခန္ဓာဘယ်နှပါးလဲ။မှန်ပါဗျာ
။
ဒါအတိတ်ပဲလေးလဲနားထောင်ပေါ့။ပထမယောဂီများရေယူဘက်ခန္ဓာဆိုတာတခြားမဟုတ်ပါဘူး။ယောဂီတို့ယုတ်နဲ့နန်းနဲ့ခွဲရောကယုတ်ဆိုတာမပါဘူးလား။မှန
်ပါဗျ
ာ။အေးအဲ့ဒီယုတ်တဲ့28ပါးကိုဘာခန္ဓာဖွဲ့တယ်။ဘယ်လိုဘက်ခန္ဓာဖွဲ့ပါလဲဗျာ။အဲ့ဒီဘက်ခန္ဓာယုတ်တဲ့28ပါးပါပဲတဲ့။သူ့ရဲ့သဘောတရားကတော့ဖောက်ပြန်သောသဘောတရားဟုတ်လားယောဂီတို့။အေးသူဟာယောဂိများဥမာလေးလဲပြထားပါတယ်။ဘာနဲ့တူတဲ့တုံးရေမြုပ်နဲ့တူတယ်ဟုတ်လားယောဂိတို့။အဲ့ဒါယောဂိများကြီးအဲ့ဒီယူဘခန္ဓာအဓိပ္ပာယ်လေးပဲလိုက်ဆိုကြည့်ရအောင်။အင်းသူကပြုပြင်စေတုပ်ပေါင်းထုတ်မောမံ။ပြုပြင
်
စေတုပ်ပေါင်းထုတ်မောမံ။ဤယုတ်သောယုတ်ရေမြုပ်တရံ
။
မခိုင်းမြဲလို့ဆင်းရဲပူပန
်
အကာကြတာရကင်းမဲ့ပြန
်
ယူပြန်စေတုပ်ပေါင်းထုတ်မုံမှန
်
ဤယုတ်ထိုယုတ်ရေမြုပ်တရံမခိုင်းမြဲလို့ဆင်းရဲပူပန်အကာကြတာရကင်းမဲ့ပြန်အကာ
ကြတာရကင်းမဲ့ပြန်
ဤယောဂိများယူဘခန္ဓာဆိုတာအဲ့ဒါပြင်စေတုပေါင်းထုတ်မှမှထားတဲ့ယုတ်ခန္ဓာကြီးပါပဲတဲ့အဲ့ဒီယုတ်ခန္ဓာကြီးကဘာမှအမဲ့သားလည်းမရှိပါဘူးအကာအတိပါပဲတဲ့ဥမာပေးရရင်တော့ဒါကဗုဒ္ဓပေးတဲ့ဥမာပါရေမြုပ်နဲ့တူပါတယ်ယောဂိတို့အခုလိုပင်လည်းကတ္တန်နေတဲ့ပုဂ္ဂိုလ်တွေပိုသိပါတယ်အဲ့ပင်လည်းတခါယောဂိတို့ရေမြုပ်တွေပါတခါလည်းမတွေ့ဘူးလားအိုးအဝေးရကျင်းတဲ့ယောဂီတို့အဲ့ဒီမျိုးဟာလေအတုံးကြီးတွေပဲဟဲ့အခဲကြီးတွေပဲဟဲ့အခိုင်မာကြီးတွေပဲဟဲ့လို့ထင်ရပါတယ်အနာသွားပြီးယောဂီများကြီးလက်နဲ့ခြေကြီးတော့ယောဂီတို့အနှဲ့သားမြန်တွေ့သေးရဲ့လားယောဂီများကြီးပြောက်မသွားဘူးလားဒီတိုင်းပါပဲတဲ့အခုယူဘခန္ဓာယုတ်တရားလည်းပဲဉာဏ်ပညာမျက်စိနဲ့မကြည့်နိုင်အောင်ပဲအတုံးကြီးပဲအလုံးကြီးပဲအခဲကြီးပဲထင်စရာပဲဒီနေ့ယုတ်တို့ကြည်စမ်းဉာဏ်ပညာမျက်စိယောဂီတို့ရေဘာသာဝိတ္တနဲ့ယောဂီများကြီးဉာဏ်နဲ့ကြည့်တော့ယောဂီတို့အတုံးလုံးခင်ဗျာရှိသေးရဲ့လား တို့တို့မာသဘောပြောသဘောလေးပဲရှိတယ်မို့လား အေးယုံရဘာမှအနှစ်သာရှာမရတော့ပါဘူးဒါကြောင့်ဘုရားကယူဘခန္ဓာကိုရေမြုပ်နဲ့တူတယ်တဲ့ဘာတဲ့တော့ရေမြုပ်နဲ့တူတယ်တဲ့ယောဂီတို့ခန္ဓာဆိုတော့ဥစဉ်ခန္ဓာတိဗေယပြောမှဖြစ်မယ်ခန္ဓာတရားကယောဂီတို့ရေအပေါင်းအစုကိုဟောတယ်ခန္ဓာတရားကဘာဟောတယ်ယောဂီတို့ခုခန္ဓာခန္ဓာအနေနဲ့ပြောနေတာပဲခန္ဓာအတိတ်ပဲပါလဲဆိုပေါင်းခြင်းစုခြင်းတဲ့ဒါပေါင်းစုကိုခန္ဓာလို့ခေါ်တာပဲတဲ့ဒါတော့ဒါဆိုရင်ဘာတွေပေါင်းထားတယ်တဲ့ဒီဆင့်ပြန်မေးရင်ဒီလိုသူက7မျိုးသောတရားတွေပေါင်းထားတယ်တဲ့အဲ့လို7မျိုးသောတရားတွေပေါင်းထားလို့ခန္ဓာခေါ်တာတဲ့7မျိုးသောတရားတွေကဘာတွေလဲဆိုတော့ဟိုယောဂီများတချို့ဓမ္မစကြာဝေဒင်းနေရှိပါတယ်ဒါဦးညာတိုက်တွန်းခြင်းနဲ့ပေါ့အကျိုးရှိအောင်ဟိုပါဠိရုပ်ပြီးတော့အတိပ္ပယ်မသိရင်တော့ယောဂီများကြီးအယုတ်ဆိုတဲ့ယောဂီများအယုတ်ပဲစားလိမ့်မယ်နော်အသားလောက်ရတာမရှိဘူးဒီတော့ယောဂီတို့အသားရသေးခြင်းနဲ့အသားရတာခံစားသေးခြင်းနဲ့အသားရတာခံစားခြင်းယောဂီတို့ဒီအဲ့ဒီဓမ္မသက်ကြရောယောဂီကိုကိုပေါ့နော်ရှင်းနိုင်တရားတရားရှင်းလို့အနဲ့ပါယုတ်လိုက်ဟုတ်လားအဲ့ဒါတို့ယောဂီတို့အသားရပြီယောဂီများပါရမီရှိရင်လေကိုဘာသာကိုယောဂီယောဂီများကြီးနိုင်တဲ့ယုတ်အဲ့ဒါသောတာပန်တည်နိုင်ပါလေ။အဲ့ဒါဟာပင်စဝဂီ၅ဦးသောတာပန်တည်တဲ့သုတ်ဖြစ်ပါလေ။ဒါကြောင့်ဖြစ်နိုင်အနက်ကလေးပါယွတ်၊နားတဲ့ပုဂ္ဂိုလ်တွေနတ်တွေပါပူချစ်လိမ့်မယ်ဟုတ်လား။ဒါယောဂီတို့နတ်တာလက္ခဏာတော်မရှိဘူးလား။အဲ့ဒါလည်းဖြစ်ရက်သွန်းတယ်။ယောဂီတို့ဒီသုတ်ကအဲ့ဒါယဟန္တာဖြစ်တဲ့သုတ်။ဘာဖြစ်တဲ့သုတ်လဲ
။
ယောဂီတို့အတိတ်တွေပါထည့်ရက်အနက်ကလေးပါထည့်ရက်တကယ်ကောင်းတယ်။ဘယ်ရင်ဦးစဉ်ယောဂီတို့အငြင်းနဲ့ယူတာဦးစဉ်ကိုယ်တိုင်။ပါဠိအနက်အကုန်ပေါ့။နောက်ဦးဇင်းရွတ်တာတွေကများတယ်အဲဒီပဋ္ဌံပိစံနေရိသနောက်ပရိသတ်တုတ်တခါတည်းကဟိုမှာနတ်တွေရှိတဲ့တောတုတ်ရှိသေးတယ်အဲ့တော့ပါရွတ်တော့ဦးဇင်းအချင်းမရလို့ခုလုံးဦးဇင်းလျှော့လိုက်ရတာဒီလိုတို့တခြားလည်းအလုံးမရှိတဲ့ပုဂ္ဂိုလ်များအဲ့ဒီဒီနေ့တစ်ခေါက်လို့တော့တာအနေရောပါလေရွတ်ပါအဲ့တော့ဓမ္မစကြာသည်သောတာပန်ဒီသေးမဲ့တော့နတ်လက္ခဏာသည်တုတ်တေရာယန္တာဖြစ်တဲ့တုတ်ပဲ တကယ်ရုပ်တော့လင်းနေတဲ့အိပယ်တွေပါပါတယ်အခုအဲ့ဒီအိပယ်ထည့်ထည့်ပြောမှာအဲ့တော့ဦးဇင်းဘာပါလဲဆိုတော့နန္ဒနာတုံးမှာအတိဒါနာဂရပိစ္ဆုပန်နဲ့အိဇတံဝဘေဒံဝဩလာတိကံဝသုခုမဝဟီနံဝပဏိဒံဝယန္တုရိပန္တိကေဝဆိုပြီးတော့17ချက်17ချက်ဒီမှာပါတယ်ဒီတော့ယူဘခန္ဓာဆိုလို့ရှိရင်တဲ့ရုပ်အမျိုးအစား17မျိုးကိုပေါင်းတာလို့ယူဘခန္ဓာလို့ခေါ်တယ်ဒီလိုချင်းမှာပေါ့ဝေဒနာခန္ဓာဆိုရင်ဝေဒနာအမျိုးအစား17မျိုးကိုပေါင်းတာလို့ဝေဒနာခန္ဓာခေါ်တယ်ပင်ညာခန္ဓာဆိုရင်ပင်ညာအမျိုးအစား17မျိုးကိုပေါင်းတာလို့ပင်ညာခန္ဓာခေါ်တယ်သင်္ခါရခန္ဓာဆိုရင်သင်္ခါရအမျိုးအစား17မျိုးကိုပေါင်းတာလို့သင်္ခါရခန္ဓာခေါ်တယ်ဝิญဉာဏ်ခန္ဓာဆိုရင်လည်းပဲဝิญဉာဏ်အမျိုးအစား17မျိုးကိုပေါင်းတာလို့ဝิญဉာဏ်ခန္ဓာခေါ်တယ်ဒီလိုယောဂီတို့ကိုပထမဆုံးရုပ်17မျိုးပြောရင်ယောဂီတို့ကျန်တာအကုန်17မျိုးနီးနီးပြီးတော့သိလို့ရပြီရုပ်17မျိုးကဘာလဲဆိုလို့ရှိရင်အတိတ်ယုံတဲ့ဒါကာလသုံးပါးနဲ့တွားတာပေါ့နောက်အနာဂတ်ယုံနောက်ပိစုပန်ယုတ်ဒါသုံးမျိုးရသွားပြီပေါ့အတိဒါနာဂရပိစုပန်နောက်အစ္ဆတဆိုတာကအတွင်းယုတ်တဲ့ပါဠိလိုအစ္ဆတယုံမှာလို့အတွင်းယုတ်ပေါ့ဗဟိတဆိုတာကပါဠိလိုဆိုအပြင်ပါဠိလိုကဗဟိတမြန်မာလိုအပြင်ယုတ်တဲ့ငါးမျိုးရှိတယ်နောက်ဩလာတိကယုတ်ဆိုတာကမြန်မာလိုဆိုကြံတန်းသောယုတ်တဲ့နောက်သုခမိုက်ဆိုတာမြန်မာလိုနုညံ့တဲ့ယုတ်တဲ့ခုနှစ်မျိုးရှိနောက်ဟီနဆိုတာကယုတ်ညံ့တဲ့ယုတ်တဲ့ပဏိဒဆိုတာကမွန်မြတ်တဲ့ယုတ်တဲ့ယန္တုရိတန်တိကေဝဒူရဆိုတာဝေသောယုတ်တဲ့အာရဏဆိုတာနီးသောယုတ်လို့ယောဂီများယုတ်17မျိုးမရှိဘူးလားဒါကအမျိုးအစားပေါ့အရေးကြီးမဟုတ်ပါဘူးအရေးတော်ကလည်း28ပါပဲဒီမှာအမျိုးအစားအဲ့လိုယုတ်အမျိုးအစား17မျိုးကိုပေါင်းထားလို့ဘာခန္ဓာလဲယူဘခန္ဓာဒီယောဂီအဲ့ဒီတိုင်းမှာနီးမိပြီတော့ပေါ့နော်ဟုတ်လားဝေဒနာ7မျိုးကိုပေါင်းထားလို့ဝေဒနာခန္ဓာအဲ့တိုင်းပဲသွားမှာနော်အတိတ်ဝေဒနာအနာဂတ်ဝေဒနာပစ္စုပန်ဝေဒနာအတွင်းဝေဒနာအပြင်ဝေဒနာဟုတ်လားယုံညံ့တဲ့ဝေဒနာဝန်မြတ်တဲ့ဝေဒနာနော်အကုန်သွားပါဗျာ7မျိုးလုံးသိအောင်ငါလည်းအဲ့တိုင်းပဲအဲ့လို7မျိုး7မျိုးပေါင်းထားလို့မူတာခန္ဓာလို့ခေါ်တယ်ဒါကြောင့်ရှင်ဘုရားအဲ့ဒီလိုမြတ်စွာဘုရားကယုံနဲ့နံဟောရင်ကိစ္စပြည့်နေတယ်ဘာဖြစ်လို့ခန္ဓာထပ်ဟောရတယ်လဲလို့မေးကြရှိယုံတို့ရေဒီလိုယောဂီတို့ကဘဝအဆက်ဆက်တဏှာကျင်လဲတဲ့အခါမှာယောဂီတို့ဒီဘုရားတရားတော်ကတော့ဘယ်လိုခေါ်မလဲကိုယ်မလိုချင်တာရှိမှာပေါ့နော်နေစွမ်းနေစားလေးတော့ကြားဝူးကြတဲ့လူကရှိကြပါလားအဲ့လိုကြားနေဝူးတဲ့အခါမှာတချို့ကယုံနဲ့နံကိုပဲကြားနာဘူးတဲ့အဲ့ဒီပုဂ္ဂိုလ်ကြတော့ယုံနံအကြောင်းဟောလိုက်တခါတည်းသောတာပန်ကြည်သွားတယ်တချို့ကြတော့ခန္ဓာ၅ပါးအနေနဲ့ပဲသူကနာကြားဘူးတဲ့ဒီလိုပုဂ္ဂိုလ်ကြတော့ခန္ဓာ၅ပါးနဲ့ဟောရတယ်ဟုတ်လားယောဂီတို့ဒါကြောင့်အခုခန္ဓာ၅ပါးကိုဆက်ပြီးတော့ဟောရခြင်းဖြစ်ပါတယ်အဲ့ဒီနေမှာယောဂီတို့ဘုဒ္ဓတာမှတ်ကြပေါ့တချို့ကယောဂီညာကြီးတချို့တရားဟောဆရာများကလည်းပဲဟိုကိုဟောတဲ့တရားကိုကိုယ့်ဘက်ကိုတားချက်တည်းရှိတယ်ပေါ့အဲ့တော့အဲ့လိုပြောတဲ့တချို့ကလာကိုပြတဲ့တရားဒီတရားမှဒီတရားမှမသိရင်တော့မညံ့ပုံညာမရဘူးတို့ကြီးမှာကျန်တဲ့တရားတွေပုတ်ခတ်ပြီးသားဖြစ်သွားတယ်ဥပမာတစ်ခုမဂ္ဂဝိပဿနာဆိုငါတို့ပဋိသတ်သုံးခါမသိရင်တရားမရဘူးခါတချို့ကနိဗ္ဗာန်ပြောချင်တယ်ဟိုရောတော့မပြောကောင်းဘူးအဲ့တော့ယောဂီများယုံနဲ့နန်းနဲ့မညံ့ပုံညာရရနေဖြစ်တဲ့ပုဂ္ဂိုလ်တွေအများကြီးပဲကျောင်းကပထဝီတက်လုံးနဲ့ရဟန္တာဖြစ်တဲ့ပုဂ္ဂိုလ်ကလက်တွေ့ကြလို့ရှိတယ်အများကြီးရှိတယ်ဘုရားဆက်တော်တယ်ကျောင်းကဘုရားလက်တွေ့ပေါ့အဲ့ဒါရုပ်တို့ပဋိသတ်သုံးပန်းနဲ့မညံပွင့်ရတဲ့ပုဂ္ဂိုလ်ရှိတယ်လို့ယောဂီများကြီးယုံနံနဲ့မညံပွင့်ရတာမရှိဘူးလားခန္ဓာနဲ့မညံပွင့်ရတာမရှိဘူးလားအာရဏနဲ့မညံပွင့်ရတာမရှိဘူးလားဓာတ်နဲ့မညံပွင့်ရတာမရှိဘူးလားယောဂီတို့ဘုရားတရားမှန်တယ်များမညံပွင့်ရရတာတရားတွေကြီးပဲဒါကြောင့်ကိုယ်တို့ပါဠိရုပ်တို့ဆွဲပြီးတော့ရှောင်မပြောပါဘူးအကျံတဲ့တရားကိုပုတ်ကပ်ပြီးသားဖြစ်သွားတတ်ပါတယ်။အဲတရားအလုံးကမညံပွင့်ရကြတဲ့တရားတွေကြီးပဲလို့သိထားပါနော်။ပြီးတော့ညီတို့အချင်းကစိတ်တောင်းသွားပြီနော်။ပြီးတော့အခုရှင်စိကံနေမှာပြောပြခြင်းနာကအခုလိုဒီပရမတ္တတရားကိုစတင်နာကြတဲ့ပုဂ္ဂိုလ်များဦးစဉ်အားပေးခြင်းပါလေဟုတ်လား။ဒီလိုနှံနေတဲ့တရားတွေမနာဘူးတဲ့ပုဂ္ဂိုလ်တွေတချို့လည်းဟာတရားတွေကထွက်လိုက်တာငါတို့မလတ်နိုင်ဘူးလို့ယောဂီညာကြီးအားမပြည့်ကြပါနဲ့ဟုတ်လားအားမပြည့်ကြပါနဲ့တဲ့ဘာလို့လဲတဲ့ယောဂီတို့အဲ့ဒီလိုယောဂီတို့နားလိုက်ယောဂီညာကြီးပါရမီမရှိတဲ့ပုဂ္ဂိုလ်ပါရမီရှိမသွားဘူးလားဟုတ်ယောဂီတို့နားမလည်အတာထာယောဂီညာအဲ့ဒီနားတဲ့အကျိုးယောဂညာမနေဘူးဦးဇင်းတို့ကတ္တသာလက်တက်ကလင်းတို့အကောင်900ဟုတ်ကူတောက်ကြီးထဲမှာနေတယ်ယန္တဘကအဖြစ်တယ်မှာကျွတ်တော့အခုယောဂီနန်းနေပါတယ်ပေါ့ဗျာဒါတို့သူတို့နားယူတယ်တဲ့ဆံယောဂီစဉ်းစားတာသလိဆံနေပဲဒီရည်ရွယ်ချက်တဲ့တရားသူအိဗယ်တွေသိပါမလားနာယုံမနာတာဒါသူတော်ကောင်းအတန်ပဲဆိုပြီးတော့ဟောယောဂီတို့အဲ့ဒီဘာမှမသိဘဲနဲ့တက်တံပရမတ်တံနာတဲ့အကျိုးကြောင့်အဲ့ဒီလင်းတို့900သေးတော့ဟော လူလည်းဆိုနှစ်ပေါင်း3ကြိမ်နဲ့နှစ်6တန်းအသက်ရှိတဲ့တာဝရတဲ့နဲ့ပုံ900လောက်ဖြစ်တဲ့သားတွေဆိုတော့တရားနာတဲ့အကျိုးပဲပါကျိုးတော့အဲ့ဒါနိုင်ငံရုပ်တဲ့သူတို့နှစ်ပုံ6ပုံလုံးအပြည့်ခံတာသူတို့တပုံးတပုံးခံစားပြီးတော့အခုဂေါတမဘုရားသာသနာကြတော့အရှင်မာရိပုတ္တရာရောက်တာတပြည့်900ဖြစ်ပြီးတော့မြတ်ရှင်မှာဘုရားဟောတဲ့အဘိဓမ္မာကိုယောဂီတို့အရှင်မာရိပုတ္တရာပြင်လူသားတွေမှာသူတို့900ကျင်းသုံးနာတာအခုဆိုရင်ရဟနာဖြစ်ပြီးတော့ပရိနိဗ္ဗာန်ဆံသွားကြပါပြီအဲ့ဒါယောဂီတို့ဘာမှနားမလဲပဲနဲ့တရားပရမတရားကိုနားတဲ့အကျိုးဟုတ်လားယောဂီတို့ကလူသားတွေပါဗျာအသိဉာဏ်တွေအများကြီးကြီးတယ်နော်ဒါကြောင့်ငါတို့ဒီကဟုတ်လားတည့်တဲ့တည့်ရပို့ပြီးတော့ကြိုးစားနားမယ်မှတ်မယ်ဆိုပြီးယောဂီတို့ဒီကစိတ်မပြတ်ပဲနဲ့အမှန်တော့ရမတည့်မကွက်ဆက်လက်နိုင်ရတဲ့သူတော်ကောင်းညီညာမိုးချမတွေ့ဖြစ်ကြပါစေကုန်တည်း။ကံအမြပေးကြရအောင်။ဣဒံမေ